Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American အတန်းကနေ2015ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line တို့မီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တော်ရရှိမြအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အင်းနီဂျင်ဆိုမာလီယာနိုင်ငံထဲမှာရှိတဲ့အယ်ဆာဘအစ္စလာမ်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုကင်ညာအစိုးရကလေကြောင်းကနေပြစ်မှတ်ထားတိုက်ခတ်ခဲ့ပါတယ်ယမန်နိုင်ငံမှာပြန်ပက်အင်အားစုတွေအကြတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်အကြမ်းဖက်ဖို့ကြံစီတယ်ဆိုတဲ့ဆွေးချက်တင်တဲ့လူ18ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီလိုဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့အမှန်အကျဉ်းနိုင်တဲ့အတူတင်ပြပေးတော့မှာပါခင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းလေးအပြီးမှာအရင်ဆုံးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ပြယတာကိုဆောင်ရတာမဟုတ်ဘူးလို့ကျွန်တော်တို့ဒီမြင်ယူဆပါတယ်ဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့အရင်အစိုးရလက်ထက်တုန်းက
အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးဖြစ်ပါတယ်မလကဖမ်းဆီးထားတဲ့ကျောင်းသားတွေနဲ့ဝိုင်းရံသူတွေကိုလက်ပံတရားရုံးကနေတရားဝရီတရားရုံးကိုမကြခင်မှာပြောင်းပြီးတော့စစ်ဆေးတော်မှနေပတ်သက်ပြီးတော့ပြစ်ပို့ထားတဲ့သတင်းတော်မှာအပြည့်စုံကြားမှာဖြစ်ပါတယ်ဒါအပြင်ရခိုင်တပ်မတော်နဲ့မြန်မာအစိုးရစစ်တပ်ကြားဖြစ်ပေါ်တဲ့တိုက်ပွဲမှာဖန်စီထားတဲ့မြန်မာစစ်သားနှစ်ယောက်ကိစ္စစုံစမ်းမှုတွေပြုလုပ်နေတဲ့တဲ့တင်ရန်ကုန်တိုင်းဒေသကြီးမှာတရားခံပြေးတွေအများဆုံးဖြစ်နေတဲ့ဆိုတဲ့ကိစ္စကိုလွှတ်တော်မှာဆွေးနွေးခဲ့တဲ့အကြောင်းဆရာတွေနဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အင်းနီဂျင်ဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့အယ်ဆာဘအစ္စလာမစ်စစ်သွေးကြွအဖွဲ့ရဲ့ပြစ်မှတ်တွေကိုကင်ညာအစိုးရကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။ကင်ညာနိုင်ငံအတွင်းကတက္ကသိုလ်တစ်ခုကိုဆိုမာလီယာအခြေစိုက်အယ်ဆာဘအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း148ဦးသေဆုံးပြီးရပ်ပိုင်းအကြာမှာအခုလိုတိုက်ခိုက်ခြင်းလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေဟာဆိုမာလီယာနိုင်ငံတောင်ပိုင်းဂေဒိုဒေသမှာရှိတဲ့အယ်ဆာဘအဖွဲ့စခန်းနှစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခြင်းဖြစ်ကြောင်းကင်ညာကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီစခန်းနှစ်ခုစလုံးပျက်စီးသွားကြောင်းကင်ညာကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်အိုဘွန်ညိုကတနင်္လာနေ့မှာပြောပေမဲ့အသေးအပြောက်စီးရင်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လေကြောင်းတက်ခိုက်မှုတွေကြောင့်တရိတ်ဆန်တွေတည်ဆုံပြီးအိမ်တွေပျက်စီးသွားပေမဲ့လူတွေတည်ဆုံတာတော့မတွေ့ရကြောင်းကန်တွန်ဒါဝေးဒေသခံတွေက VOA ကိုပြောပါတယ်။ကင်ညာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ဂါရီဆာတက္ကသိုလ်ကိုဝင်ရောက်တက်ခိုက်ခဲ့တဲ့အယ်ရှာဘပ်အစ္စလာမ်စစ်သွေးကြွတွေကိုလက်စားချေတိုက်ခိုက်မယ်လို့ကင်ညာသမ္မတဥဟူရူကန်ညက်တာကတနိဋ္ဌာန်ချထားတာလည်းဖြစ်ပါတယ်။
ယမန်တောင်ပိုင်းမှာရှိတဲ့ရှီဟိုက်ဟူတီတပုံတွေရဲ့နိုင်ငံရဲ့တပုံတွေနဲ့နိုင်ငံရဲ့သမရအပေါ်တစ္ဆာရှိတဲ့တပ်တွေအကြားမှာတိုက်ခိုက်မှုတွေထိတိုက်ရင်ဆိုင်မှုတွေပိုးပြီးပြင်းထန်နေပါတယ်။ဒါကြောင့်လဲအရေးပေါ်လိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုပို့ဆောင်ပေးဖို့နှောင့်နှေးကြံ့ကြာမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဟူတီတပုံတွေအနေနဲ့အေဒင်စိတ်ကမ်းမြို့နဲ့အနောက်ဖက်ချမ်းမှာအားဖြည့်ဖို့ကြိုးစားနေတာပါ။အေဒင်မြို့ရင်းနဲ့မြို့တဝိုက်ကိုတော့နိုင်ငံခြားစစ်သင်္ဘောတစ်စင်းကနေပစ်ခတ်နေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီအတော်တွင် sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုဟာမြောက်ပိုင်းမှာရှိတဲ့လေတက်စခန်းကိုထိုးစစ်ဆင်နေတဲ့အတွက်ကြောင့်ဟူတီတပုံတွေထွက်ပြေးနေကြရပါတယ်။လွန်ခဲ့တဲ့24နာရီအတွင်းအေဒင်စိတ်ကမ်းမြို့အတွင်းမှာလူ90ကျော်သေဆုံးခဲ့တယ်လို့ဆေးဘက်ဆိုင်ရာသတင်းရက်ွက်တွေကပြောပါတယ်။မြို့တော်ဆိုင်တိုင်းမှာလည်းညွန်ပေါင်းတပ်ဖွဲ့ရဲ့စစ်လေရင်တွေဟာလေကြောင်းကနေတိုက်ခိုက်ရမှာတပုံတို့အသုံးပြုတဲ့လုံခြုံရေးဌာနချုပ်နဲ့နောက်ထပ်စစ်စခန်းတစ်ခုကိုထိမှန်ခဲ့တယ်လို့ဆိုပါတယ်ရှင်။
အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေလျှော့ချပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆုံးသက်ရေးအတွက်အပေးယူလုပ်ခဲ့တဲ့အခြေခံမူပေါင်းသဘောတူညီချက်ဟာအီရန်အနေနဲ့နျူကလ িয়ার လက်နက်မတည်ဆောက်ရေးအတွက်ဟန်တားဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။အီရန်ပေါ်ပိတ်ဆို့ရေးယူမှုတွေဆက်လက်ချမှတ်နေတာကသူတို့အနေနဲ့ဘာလုပ်နေတယ်လဲဆိုတာကိုပြင်ပကဘာကမသိအောင်အမောင်ချထားတယ်လို့ဖြစ်နေကြောင်းစီရေးအရာထိုးစစ်ဆင်တိုက်ခိုက်မှုပြုလုပ်မယ်ဆိုရင်လည်းသူတို့ရဲ့နျူကလ িয়ার အစီအစဉ်ခေတ္တရပ်ဆိုင်သွားနိုင်ပေမဲ့နောက်ပိုင်းမှာဘုံတိဆောက်ဖို့အတွက်အလင်းမြန်ဆောင်ရွက်ဖို့အကြောင်းဖန်ပေးလိုက်တယ်လို့ဖြစ်နေကြောင်း The New York Times သတင်းစာနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာသမ္မတဥဘာမားကပြောပါတယ်။ Israel ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အဲ့ဒီလိုအီရန်ရဲ့သဘောတူညီချက်ရခဲ့တဲ့အပေါ်ဆက်လက်ကန့်ကွက်နေပြီးဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စေယုံတွေကိုဆက်လက်တည်ရှိဖို့ဒီအတိုင်းလွတ်ပေးထားတယ်လို့ဖြစ်နေတဲ့အတွက်မကြခင်မှာလက်နက်တည်ဆောက်တဲ့အထိဖြစ်လာမယ်လို့ American အခြေစိုက် NBC ရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပြောပါတယ်။သမ္မတဥဘာမားကတော့တစ်ဖက်မှာ Holocaust လို့ခေါ်တဲ့ဒုတိယကမ္ဘာစစ်အတွင်းဂျာမန်နာဇီတွေရဲ့ ဲ့လက်ချက်နဲ့ဂျူးလူမျိုးတွေတာနဲ့ချီတည်ဆုံးကြတာကိုမဟုတ်မှန်ကြောင်းပြောဆိုပြီးအစ္စရေးနိုင်ငံကိုဖျက်ဆီးပစ်ဖို့ပြောဆိုနေတဲ့အီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အနေနဲ့အစ္စရေးကိုအကာအကွယ်ပေးရေးဆိုတဲ့မူဝါဒဟာပြောင်းလဲသွားမှာမဟုတ်ကြောင်းသမ္မတဥပမာကပြောပါတယ်
ဘော့စတန်မာရသွန်အပြေးပြိုင်ပွဲကိုဘုံဖောက်ခွဲခဲ့သူဂျိုဟာဆန်နာရက်ရဲ့အမှုအတွက်အစိုးရရှေ့နေနဲ့တရားခဏ်ရှေ့နေနှစ်ဖက်စလုံးကနောက်ဆုံးရှောင်လဲချက်တွေကိုပေးခဲ့ကြပြီးဖြစ်ပါတယ်။လူသုံးဦးသေဆုံးခဲ့တဲ့2013ဧပြီလ15ရက်နေ့ကတိုက်ခိုက်မှုမှာသူပါဝင်ခဲ့တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သူ့ကိုကွပ်မျက်ဖို့တင့်မတင့်ကိုအဓိကနှစ်ဖက်လုံးကရှောင်လဲခဲ့ကြတာပါ။နောက်3ရက်အကြာမှာရဲရာရှိတဦးအသက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့လည်းဆန်နာရက်ကိုဆွဲချက်တင်ထားပါတယ်။သူ့ကိုဂျူရီခုံရုံးကပြစ်မှုထင်ရှားတွေ့ရှိရင်ထိုက်တင့်တဲ့ပြစ်ဒဏ်ချမှတ်နိုင်ရေးအတွက်ဆုံးဖြတ်ဖို့တပ်တွေထောက်ထားတွေကိုထပ်မံကြားနာကြမှာဖြစ်ပါတယ်။တရားခဏ်ရှင့်တွေဘက်ကတော့ဆန်နာရက်ဖ်ဟာတိတ်မတိနားမလည်တဲ့ကောလိပ်ကျောင်းသားတဦးဖြစ်ပြီးအစွန်းရောင်အကိုဖြစ်သူတာမလင်ရဲ့ကြိုးကင်မှုအောက်မှာရောက်နေခဲ့သူဖြစ်တယ်လို့လည်းရှောက်လဲခဲ့ကြပါတယ်။အကိုဖြစ်သူဟာဘော့စတန်မာရသွန်ဘုံခေါက်ဘုံဖောက်ခွဲခဲ့ပြီးလေးရက်အကြာရဲနဲ့တနက်အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးခဲ့သူဖြစ်ပါရဲ့ရှင
် UAV ရေခဲတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ပြည်မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမလေးရှားနိုင်ငံမှာမလေးရှားနိုင်ငံကွာလာလာပူမြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ကြံစီတယ်ဆိုတဲ့ဆွဲချက်တွေနဲ့စီးရီးယားနိုင်ငံကပြန်လာသူ18ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူတို့ကိုတင်းနှင်းငွေနဲ့မှာဖမ်းဆီးခဲ့တယ်လို့မလေးရှားရဲချုပ်ခလစ်အဘူဘခါကသူ့ရဲ့ Twitter လူမှုကွေကတဆင့်တနင်္လာနေ့မှာသတင်းထုတ်ပြန်လိုက်တာပါဖန်စီမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ကိုထုတ်ပြန်ခြင်းမရှိဘဲနောက်ပိုင်းမှာကြေညာချက်ထုတ်ပြန်သွားမယ်လို့ရဲချုပ်ကပြောပါတယ်မလေးရှားပြည်ထောင်စုဌာနကဆွဲချက်မတင်မဲ့ကာလရှိကြာထိန်းသိမ်းထားနိုင်ဖို့နဲ့အကြမ်းဖက်တိုက်ခိုက်မှုကိုအားပေးတယ်လို့တန်ရရှိသူတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူခွင့်စတဲ့အကြမ်းဖက်တိုက်ခိုက်မှုစန့်ကျင်ရေးဥပဒေနဲ့ရကိုပြီးခဲ့တဲ့အပတ်ကပြဋ္ဌာန်းခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးထိန်းသိမ်းခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေတွေဟာ2012ခုနှစ်ကရက်စဲခဲ့တဲ့အငင်းပွားစရာဥပဒေကိုပြန်ပြီးအသက်သွင်းတာဖြစ်ပြီးဒါဟာနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပိတ်ပင်တားဆီးရမှာအသုံးပြုနိုင်တယ်လို့လေ့လာသူတွေကဆိုပါတယ် IS Islamic စစ်သွေးကြွတွေကိုထောက်ခံတယ်လို့ဆွဆွဲခံထားရသူတွေကိုလွန်ခဲ့တဲ့နှစ်ပိုင်းကလေးကမလေးရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းနေကြတာဖြစ်ပါတယ
်။ဩစတြေးလျနိုင်ငံသားမူရစ်ဆေးမောင်ခိုရောင်းဝယ်မှုနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့သူနှစ်ဦးတို့ရဲ့တနက်နဲ့ပြစ်သက်ကွပ်မျက်ချင်းခံရတဲ့ပြစ်ဒဏ်အတွက်နောက်ဆုံးအယူခံဝင်မှုကိုအင်ဒိုနီးရှားတရားရုံးကပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းအစိုးရနဲ့တရားခဏ်ဘက်လိုက်တဲ့ရှေ့နေနှစ်ဖက်လုံးကသူတို့တည်တံကလွတ်မြောက်ဖို့အတွက်တရားဥပဒေကြောင်းအရဆောင်ရွက်နိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့သဘောထားကွဲလဲလျက်ရှိပါတယ်။2006ခုနှစ်ကအင်ဒရူချန်နဲ့မူရန်ဆုကူမာရန်တို့ဟာအင်ဒိုနီးရှားနိုင်ငံကနေဘိမ်းဖြူတွေခိုးထုတ်ဖို့အစီအစဉ်နဲ့ဒီအစီအစဉ်ရဲ့ခေါင်းဆောင်တွေဖြစ်သူတို့ကိုပြစ်မှုထင်ရှားတွေ့ရှိခဲ့တာပါ။သမရဂျိုကိုဝီဒိုတို့ကတော့သူတို့နှစ်ဦးကိုတက်ညာမှုပေးဖို့ငင်းဆန်ခဲ့တဲ့အပေါ်အယူခံဝင်မှုကိုဂျကာတာတရားရုံးကကြားနာဖို့လက်မခံတာကိုသူတို့နှစ်ဦးလုံးကပြန်ပြီးတော့စိန်ခေါ်ခဲ့ပါတယ်။တရားခဏ်တွေရဲ့ရှေ့နေတွေရဲ့အဆိုအရဒီအယူခံဝင်မှုကိုဖွဲ့စည်းပုံဆိုင်ရာတရားရုံးကိုဆက်ပြီးတင်မယ်လို့ပြောပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်သေဆုံးခဲ့ရတဲ့ Ferry Timor Seaworld Minute ကနှိမ့်ညွတ်သွားခဲ့ရာကကျန်းရစ်သူမိသားစုဝင်တွေရဲ့ဝမ်းနဲ့ကြေကွဲစွာတောင်းဆိုချက်တွေအရအဲ့ဒီ Timor ကိုပြန်လည်ဆေးရုပ်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားသမ္မတပတ်ဂျွန်ဟေးကတင်းလာနေမှာပြောပါတယ်အခုချိန်ထိပျောက်ဆုံးနေတဲ့သေဆုံးသူတွေရဲ့မိသားစုဝင်တွေရဲ့တောင်းဆိုချက်အရကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုရယူပြီးအဲ့ဒီ Timor ကိုပြန်လည်ဆေးရုပ်ဖို့စဉ်းစားနေကြောင်းသမ္မတပြောတာကိုကိုကာပြီးသမ္မတရဲ့ Internet Website မှာဖော်ပြထားတာဖြစ်ပါတယ
်အိန္ဒိယနိုင်ငံမှာမြို့ပေါင်း၁၁မြို့တို့မှာလေဒုတန်ရှင်းမှုကိုစောင့်ကြည့်ဖို့အိန္ဒိယဆိုင်ရာလေဒုထိန်းချုပ်ရေးအညွှန်းကိန်းကိုတနင်္လာနေ့ကအိန္ဒိယဆိုရကထုတ်ပြန်လိုက်ပါတယ်ဒီအရေးယူဆောင်ရွက်မှုအသစ်ကို New Delhi မှာကျင်းပတဲ့ပဝင်းကျင်ထိန်းသိမ်းရေးဆိုင်ရာပြည်내ဝင်ကြီးများအစည်းအဝေးမှာဝင်ကြီးချုပ်မူဒီကကြေညာခဲ့တာဖြစ်ပါတယ်ရှင် Direct from Washington The
Voice of America VOA ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မတ်အင်ဂျင်နီယာတို့ကြေညာတော့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်ထုတ်လင့်ပေးပါတော့မယ်အရင်ဆုံးတော့အဖမ်းဆီးခံကျောင်းသားတွေကိုတရားရုံးတင်စစ်ဆေးနေတဲ့ကိစ္စနဲ့စပါမယ် မလာဆယ်ရည်ကလက်ဗရန်မြို့မှာပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြပွဲကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းပြီးဖမ်းဆီးထားတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံသူစုစုပေါင်း69ဦးကိုဒီကနေ့မလာ9ရက်နေ့မှာလက်ဗရန်တရားရုံးမှာတတိယကြိမ်မြောက်ရုံးထုတ်ပြီးတော့စစ်ဆေးမှာဖြစ်ပါတယ်။ကျောင်းသားတွေနဲ့တွေ့ဖို့ထောင်ဝင်းစားကန့်သက်ချက်တွေကြောင့်အခက်အခဲတွေရှိတယ်လို့လည်းကျောင်းသားမိဘတွေကပြောပါတယ်။မကြာခင်မှာလက်ရှိစစ်ဆေးနေတဲ့လက်ဗရန်တရားရုံးကနေတရားဝရီကိုပြောင်းရွှေ့စစ်ဆေးတော့မယ်လို့လည်းသိရပါတယ်။ဒီအစီအစဉ်ဟာမြန်မာအာဏာပိုင်တွေဘက်ကရိုးသားမှုမရှိဘူးလို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်
။ဒီကနေ့လက်ဗရန်တရားရုံးချင်းမှာဖမ်းဆီးခံထားရတဲ့69ဦးနဲ့အတူပြီးခဲ့တဲ့သတင်းပတ်တွေကရန်ကုန်မြို့မှာဖမ်းဆီးခံခဲ့ရတဲ့ဘဂဒကျောင်းသားခေါင်းဆောင်တဦးဖြစ်သူကိုနန္ဒဆစ်အောင်ကိုလည်းပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ကျောင်းသားမိဘတဦးဖြစ်သူမတ်ချိုချိုက VOA ကိုအခုလိုပြောပါဗျ။
အခုမှနန္ဒဆစ်အောင်ကအခုမှပထမဆုံးဖတ်တဲ့တစ်ခေါက်ဖြစ်တယ်လေ။အဲ့ဒါကဝန်လူရောက်ကြီးများထားရှိရအောင်ဒီနားဆရာရဲ့မြတ်တူရဲ့ရင်းရင်းကြော်ရဲ့ချက်ကူကူရဲ့ရှိရဆိုတော့ဟို၃ယောက်ကမမီသေးတဲ့အတော့သူကဒီမှုကိုဘာမှကြားနာအောင်မတော့မထင
်မိမတဲ့အညီနဲ့ကျောင်းသားတွေကိုထောင်ဝင်းစာတွေးဖို့အခက်ခဲတွေရှိနေကြောင်းကိုလည်းမတ်ချူချူကအခုလိုဆက်ပြောပြပါတယ
်ပထမတော့ကျွန်တော်တို့ပါဆယ်တွင်းနေရှင်ဒီတွင်းနေလက်မှတ်ထိုးပြီးတွင်းရတယ်အခုကျတော့ပြန်လှည့်လို့ဆိုလို့ရှိရင်ထောင်ရတော့ထုတ်ထုတ်ပို့ပြီးတော့နှထုတ်သုံးထုတ်ဖြစ်နေရဆိုလို့ရှိရင်သူကအတင်ကိုလုံးဝပြီးမတွင်းတော့ဘေးမတွင်းတော့ပဲနဲ့သူကအထက်ကိုစာတင်ရတယ်စာတင်တဲ့အခါမှာထောင်ဝင်းစီတင်ရတယ်ထောင်မင်းရဲ့နေတစ်ဆင့်အခါထောင်လဲစီတင်ရတယ်ဆိုတော့အဲ့အရာကအဆင်မပြေဘူးအဆင်မပြေတော့တောင်းရင်ဒီရောကလည်းအိမ်နေနဲ့ပဲထည့်ပြီးရတာပေါ့နော်အဲ့လိုထည့်ပြီးတဲ့အခါကျတော့သူတို့ဘယ်လိုကြီးကြတော့ပြီးနှဲ့ပြီးတွေ့ရနှဲ့ပြီးတွေ့ရတဲ့အခါကျတော့အခုလိုဒီနည်းလိုထောင်ဝင်းစာမျိုးပေါ့ဒီနေ့ကရုံးထုံးနဲ့ထောင်ဝင်းစာနဲ့တကယ်တော့မတိုက်ဆိုင်အောင်အဲ့လိုမျိုးတိုက်ဆိုင်သွားတဲ့အခါကျတော့ခလူကြီးတည်းမင်းနေလာသူအင်းနေနေရလဲဆယ်မိနစ်ပဲတူရဆယ်မိနစ်ဆိုတဲ့အချိန်ကဘာမှဟိုထောင်မိနစ်ထိုင်ဖို့ကျောင်းရုံနေဘာမှမသိရဘူ
းအာနာပိုင်တွေဘက်ကဖန်စီထိမ့်သိမ်းထားတဲ့69ဦးကိုလက်ရှိရုံထုတ်စစ်ဆေးနေတဲ့လက်ပန်းတရားရုံးကနေတာဝရီတရားရုံးကိုပြောင်းရွှေ့စစ်ဆေးဖို့မကြသေးခင်ရပိုင်းနေအတွင်းကလက်မှတ်ရေးထိုးခိုင်းခဲ့ပါတယ်ဒါဟာပြစ်မှုဆိုင်ရာကျင့်သုံးဥပဒေကိုအာနာပိုင်တွေဘက်ကချိုးဖောက်တာဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ပြည်သူတော်ဆောင်ရတာမဟုတ်ဘူးလို့ကျွန်တော်တို့ဒီမြင်ယူဆပါတယ်ပါလို့လဲဆိုလို့ရှိရင်ကျွန်တော်တို့အရင်အစိုးရလက်ထက်တုန်းကလည်းဒီလိုမျိုးကျောင်းသားကောင်းဆောင်နေတကြွလှုပ်ရှားတဲ့သူတွေနဲ့ပတ်သက်တဲ့အမှုတွေကိုသက်ဆိုင်ရာမြို့နယ်တွေမှာစစ်ဆေးစီရင်တာမဟုတ်ဘဲနဲ့အင်းစိန်ထောင်တွေမှာဖွင့်လှစ်ထားတဲ့အထူးတရားရုံးတွေမှာစစ်ဆေးစီရင်တာမျိုးလုပ်ခဲ့ဘူးတဲ့ဆင်လာတွေရှိပါတယ်။အဲ့တော့ဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ပြည်ထောင်စုတရားစီရင်ဥပဒေအရအကျုံးဝင်နေဆိုလို့ရှိရင်တော့တရားမျှတမှုကိုဆောင်ရွက်ပေးခြင်းနဲ့လွတ်လပ်တဲ့တရားစီရင်စနစ်ပေါ်ဆောင်ခြင်းနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလက်ဗရန်မြို့နယ်တရားရုံးမှာစစ်ဆေးစီရင်ပြီးတော့တက်တီကန်ထောက်ထားရည်ရဲ့တက်တီထွက်ချက်ဒီရည်တွေကိုလက်ဗရန်မြို့နယ်ဒေသခံတွေကပဲအဓိကပြောပြနိုင်မှာဖြစ်တယ်။အဲ့တော့ဒီတက်တီခံမဲ့တက်တီအထောက်ထားတွေကိုမျိုးမျိုးစုံနဲ့မပြည့်စီပြည့်စီအောင်အစိုးရဘက်ကဆောင်ရွက်နေတယ်လို့ကျွန်တော်ကတော့မြင်ပါတယ်
။နောက်ចောင်းသားတွေပေါ့နော်အခုဒီဆနပြတဲ့သူတွေကိုဆွဆွဲထားတဲ့ဆွဲချက်တွေပေါ့နော်အဲ့ဆွဲချက်၅ချက်လို့သိရတယ်ရှင်။အဲ့ဒီဆွဲချက်တွေပေါ့မှာရောကိုမင်းလင်ဦးတို့ဘယ်လိုသုံးသပ်ပါလဲရှင
်ပြောရမယ်ဆိုလို့ရှိရင်တော့ဒီចောင်းသားတွေငိမ့်ញမ်းစွာဆန္ဒထုတ်ပေါ်တဲ့ကိစ္စမှာဒီလိုမျိုးအကြမ်းဖက်ရိုင်းနဲ့ဖန်ဆီးတဲ့ကိစ္စဖြစ်ပေါ်လာတယ်အရိုက်ခံရတဲ့သူတွေကိုတရားခံဖြစ်ပြန်လဲဖန်ဆီးတယ်ဆိုတာကတော်တော်ကြီးကိုမဖြစ်သင့်တဲ့ကိစ္စမျိုးလို့ကျွန်တော်တို့မြင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်သတင်းမီဒီယာတွေမှာတွေ့ရတဲ့ဓာတ်ပုံတွေအရကိုနောက်ပြီးတော့တခါမြင်ရတဲ့ကြားရတဲ့တင်းနေရပေါ့လက်နဲ့မပါတဲ့ကျောင်းသူကျောင်းသားတွေကိုလက်နဲ့အာကိုပြီးတော့အကြမ်းဖက်ဖြိုခွင်းရိုက်နှက်ပြီးတော့အနိုင်ကျင့်နေလို့ကျွန်တော်တို့ကတော့ခံစားရတယ်ကျွန်တော်တို့ဥရေရလဲငကိုကလေးကပဲဒီကျောင်းသားတွေကိုဖမ်းဆီးအေးယူလောက်တဲ့အထိလုပ်ဖို့မလိုဘူးဆိုတာကိုကျွန်တော်တို့ပြောချင်ပါတယ
်မက်ရှလာ25ရက်နေ့ကဒုတိယအကြိမ်ရုံးထုတ်ခဲ့စဉ်တုန်းကသူတို့အားလုံးကိုလူစုခွဲဖို့ညှင်းဆန်မှုနိုင်ငံတော်ကိုအကြီးညိုပြက်စေမှုစုပူအောင်ကြွစေမှုနိုင်ငံဝန်ထမ်းတွေကိုစော်ကားမှုစတဲ့ရာဇဝတ်ပုံမှန်တွေနဲ့တရားလိုဖြစ်ရဲအာဏာပိုင်တွေဘက်ကနေဆွဲချက်တင်ခဲ့တာပါအခုလိုအာဏာပိုင်တွေဘက်ကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တဲ့အပေါ်စိုးရိမ်မကင်းဖြစ်မိကြောင်း ကျောင်းသားအားလုံးကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်
မအင်ဂျင်နီယာခင်ဗျာဒီကနေ့ထုတ်လွှင့်မဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်မှာဆိုရင်လေကျောင်းသားတွေအကြမ်းဖက်ဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့ရခိုင်ဘက်ကသတင်းကိုဆက်ရအောင်ပါရခိုင်ပြည်နယ်ကြောက်တုံမြို့အနီးမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့မလကုံပိုင်းလုံးကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာရခိုင်တပ်မတော် AA ဘက်ကနေဖမ်းဆီးထားတဲ့မြမတပ်မတော်သား2ဦးနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရတာဝန်ရှိသူတွေကရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP ကိုခေါ်ယူပြီးတော့စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါတယ်အစိုးရနဲ့ပြည်내အဆင့်ငင်းငင်းရေးဆွေးနွေးမှုတွေပြုလုပ်နေတဲ့ ALP ပါတီကတော့သူတို့ဟာရခိုင်တပ်မတော်နဲ့ဆက်သွယ်မှုတက်ဆိုင်မှုမရှိတဲ့အကြောင်းပြောဆိုပါတယ်အပြည့်စုံကိုမတ်အေးအေးမှာကအခုလိုသတင်းတော့ပေးပို့ထားပါတယ်ခင်ဗျာ
မလ29ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရခိုင်တပ်မတော် AA ကမြမတပ်မတော်သား2ဦးကိုဖမ်းဆီးခဲ့ပါတယ်ဒီဖမ်းဆီးမှုမှာ ALP ပါတီကပါဝင်ပတ်သက်မယ်ဆိုပြီးရခိုင်ပြည်내အစိုးရကခေါ်ယူမေးမြန်းခဲ့တာပါရခိုင်တပ်မတော် AA ဟာALP ပါတီနဲ့သက်ဆိုင်ခြင်းမရှိဘူးဆိုပြီးပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့စောမြရာဇာလင်းကဆိုပါတယ်
။ကြောက်တော်သက်ဆိုင်ရေးရုံးကတော့ပြီးတော့မှပြည်နယ်ကခေါ်ပြီးတော့မှမေးတာများတာရှိတယ်။သက်ဆိုင်ရေးမဖြစ်သလားအဆင်းတော့မဟုတ်ဘူးပေါ့ဒါပေမဲ့မေးတာများတာရှိတယ်။ AA ကပါပြီးတော့လက်ထောက်ချတယ်ဆိုပြီးတော့မှပြောတာဆိုတာရှိတယ်ဆိုပြီးတော့မှဒီမှာတော့ကြောက်တော်ရုံးကပြောတယ်။ဟုတ်တယ် AA ကနေပြီးတော့မှကိုကဖမ်းထားတဲ့ညမစစ်တပ်က၂ယောက်ကိုထုတ်ပေးဖို့အဲ့ဒါတွေကိုကျမတို့ကိုတောင်းတယ်လို့ကျမတို့ကြောက်တော့ရုံကတာဝန်ရှိတဲ့သူကကျမကိုပြောတယ်အဲ့ဒါကိုမင်းကကျမ MPC နဲ့ပြောလိုက်ပြီကြောက်တော့ရုံဆက်ဆံရေးတာဝန်ဆောင်ကိုလည်း MPC နဲ့ကျမစကားပြောခိုင်းတယ်ကျမကနေဆက်ရေးရဝန်ကြီးဖြစ်တဲ့ဗိုလ်မှူးကြီးထင်ရင်းကိုဖုံးဆက်တယ်ဖုံးမဆိုင်တော့ကျမတိုက်ရိုက်တော့မပြောလိုက်ရဘူးစီမေးဆွေးရကိုကျမဖုံးခေါ်တယ်အခုထိလည်းကျမခေါ်နေသေးတယ်ဗိုလ်မှူးကြီးထင်ရင်းကိုဖုံးခေါ်လို့မရသေးဘူးအမှားတော့ကျမတို့နဲ့ပတ်သက်မှုတော့မရှိဘူးဒါပေမဲ့ကျမကတော့ MPC ကတာဝန်ရှိတဲ့လူတွေတို့ပြောနေပါတယ်ကျမတို့ကတော့ပါဝင်ပတ်သက်မှုမရှိဘူးပြီးလို့ရှိရင်ကျမတို့ကဒီလိုဖမ်းဆီးခံနေရတဲ့စစ်သားများကိုထုတ်ပြပါဆိုလို့လေကျမတို့မှထုတ်ပြနိုင်ကြအကြောင်းလည်းမရှိဘူးအဲ့လိုဆိုလို့ရှိရင်ကျမတို့လည်းမပတ်သက်လို့ပဲဖြစ်ပါတယ
် ALP ပါတီဟာ2022ခုနှစ်တုန်းကမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပြီးအခုလက်ရှိငြိမ်းချမ်းရေးဆွေးနွေးပြောဆိုနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ပြည်내အစိုးရဘက်ကတော့ရခိုင်တပ်မတော်နဲ့မြမအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားတဲ့နေရာမှာ ALP ပါတီကတပ်ဖွဲ့ဝင်တွေဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးတပ်မတော် ALA ကတပ်ဖွဲ့ဝင်တွေပါဝင်တယ်ဆိုပြီးဆွဆွဲထားပါတယ်။ရခိုင်တပ်မတော် AA ဟာမကြသေးခင်ကမှမြမပြည်အနောက်ဖက်ချမ်းမှာအခြေစိုက်လှုပ်ရှားလာတာဖြစ်ပါတယ်။ရခိုင်တပ်မတော် AA နဲ့ရခိုင်ပြည်လွတ်မြောက်ရေးတပ် ALA တို့ဟာရခိုင်ပြည်နယ်တွင်းမှာစခန်းချပြီးလှုပ်ရှားနေတဲ့အဖွဲ့အစည်းနှစ်ခုဖြစ်ပြီးရခိုင်တပ်မတော် AA နဲ့ ALA တို့ဟာကိုပိုင်ရည်တည်ချက်တွေနဲ့လှုပ်ရှားဆောင်ရွက်နေကြတာဖြစ်တယ်လို့လည်းဆိုပါတယ်
။ဆန်တပ်မတော်ကကျွန်မထင်တယ်လေကျွန်မတို့နဲ့အတူတူလည်း NCC ဒီမှာပါဝင်ပြီးတော့ဆွေးနွေးနေတဲ့အဖွဲ့လေးဖြစ်ပါတယ်။စခန်းချနေကြတာတော့မှန်တယ်လို့ပြောရမှာပေါ့လေဒီရောက်နေတာလည်းကြာပြီပေါ့နော်ဆမတ်ရှိလာလောက်ကြာပြီဆိုပြီးတော့မှကျွန်မတို့တော့ဗိုလ်မှူးကြီးစွမ်းပြောပြဖို့တယ်ကျမတို့နဲ့တော့သိနေကြတဲ့လူတွေလည်းရှိတာပေါ့လေကျမတို့ကတော့ခင်ခင်မင်မင်ရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့ကဘာပြဿနာမှလည်းမရှိဘူးဆိုတော့သူတို့တွေကလည်းဒီအနောက်ဘက်မှာလာပြီးတော့မှအခြေချတယ်ဆိုတော့အနောက်ဘက်တွေကမှက liberated area ဆိုတဲ့ပုံစံမျိုးကလည်းမရှိနေတော့ဘယ်ဖွဲ့ကပဲလာပြီးတော့အခြေချတယ်သူကမှမရှိမချဘူးဆိုတာမျိုးလည်းမရှိဘူးလေအဲ့လိုမျိုးအနောက်ဘက်တွေကမှလာပြီးတော့မှအခြေချနေကြဘို့တဲ့သူတို့ကျူးကားနေကြတာကတော့သူတို့ရဲ့အကြောင်းပဲလေအဲ့ဒါသူတို့နဲ့ပဲဆိုင်တယ်အဲ့ဒါကတော့ကျမတို့နဲ့တော့ဒီပြစ်ခတ်တိုက်မှုနဲ့ပတ်သက်ပြီးတော့မှကျမတို့ကဒီငင်းကြင်းရဲ့ကိုလေးစွာရပြီးတော့ဆွေးနွေးနေကြတဲ့အနေအထားမှာကျမတို့ကတော့ဒီလိုကိစ္စမျိုးတွေကိုတော့ကျမတို့ဘက်ကရက်ဆိုင်ထားတယ
်မလကုံတော့ကတော့ရခိုင်ပြည်ကြောက်တော်မျိုးရဲ့မြောက်ဖက်မှာရခိုင်တပ်မတော်ရဲ့အမှတ်ငါဘျူဟာလက်အောက်ခံတပ်တွေနဲ့မြမတပ်မတော်ရဲ့တပ်ရင်း289လက်အောက်ခံတပ်တွေတိုက်ပွဲဖြစ်ပွားခဲ့စဉ်မှာမြမစစ်တပ်ဘက်ကဒုတက်ချက်တဦးနဲ့တပ်သားတဦးကိုရခိုင်တပ်မတော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အဖွဲ့အစည်းတည်ထောင်ခဲ့တာ6နှစ်ထဲရောက်ရှိလာပြီဖြစ်တဲ့ရခိုင်တပ်မတော် AA ဟာမြမပြည်မြောက်ပိုင်းမှာအခြေစိုက်ပြီးလက်ရှိကိုကန့်ဒေသတိုက်ပွဲတွေမှာလည်းတပ်ရင်းသားလက်နက်ကိုင်တွေဘက်ကနေကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်ရှင
်။မအေးပါပါခင်ဗျာ။အခုတော့တရခံပြေးတွေအကြောင်းဆက်ပါမယ်။ရန်ကုန်တိုင်းဒေသကြီးမှာတရခံပြေးအများဆုံးရှိနေတာဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်ကတရားဥပဒေစိုးမိုးရေးကော်မတီရဲ့ဆောင်ရွက်ချက်တွေကိုအစိုးရကပူးပေါင်းမှုအားနည်းနေတာလို့ဥပဒေပညာရှင်တွေကဝေဖန်လိုက်ကြပါတယ်။ရန်ကုန်တိုင်းဒေသကြီးမှာအခုလိုတရခံပြေးတွေအများဆုံးရှိနေတာနဲ့ပတ်သက်ပြီးတော့မနေ့ကကျင်းပတဲ့တိုင်းဒေသကြီးလွှတ်တော်မှလည်းဆွေးနွေးခဲ့ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA မြန်မာဘက်ကမတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါ
ဟုတ်ကဲ့ပါ။တိုင်းဒေသကြီးလွတ်တော်မှာရန်ကုန်တိုင်းဒေသကြီးဟာတရခင်ပြည်အများဆုံးတိုင်းဒေသကြီးတစ်ခုအနေနဲ့ရှိနေတဲ့အပေါ်မှာရန်ကုန်တိုင်းဒေသကြီးကမာရွတ်မဲဆန္ဒနယ်တင်မှတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြငွေကတိုင်းအစိုးရအနေနဲ့တရခင်ပြည်အများဆုံးတိုင်းဒေသကြီးဖြစ်နေတဲ့အပေါ်မှာဂုံမြူဖို့နဲ့ဘလို့ဖန်းစည်းနေတယ်လဲဆိုတာကိုခုလိုမိကွန်းထုတ်လိုက်ပါတယ်။
ရန်ကုန်တိုင်းဟာဒီနေ့လုံးမှာတရခင်ပြည်အများဆုံးဆိုတာဂုံယူရမယ်အလို့မဟုတ်ပါဘူး။ဒါကြောင့်ကျွန်တော်မေးဖို့ကတော့ရန်ကုန်တိုင်းမှာအခုလိုများပြားတဲ့ပြည်ကံပြည်တွေကိုဖမ်းမမိသေးတဲ့ပြည်ကံပြည်တွေကိုဘယ်ပြန်ပြန်နည်းနဲ့ဖမ်းဆီးနေပါသလဲ။ဖမ်းဆီးမိနိုင်ရဲ့အတွက်အချင်းတို့တို့အတွက်မှာမိနိုင်ရဲ့အတွက်ဘယ်လိုစီမံနေနဲ့ဘယ်လိုထိထိရောက်ရောက်လက်ဆိုင်ရာကကြိုးပမ်းဆောင်ရွက်ပေးနေတယ်ဆိုတာကိုဥက္ကဋ္ဌကြီးမှတစင်းတယ်ပြေချပေးပါရလေးစားစွာမင်းများအပါခင်
ဗျာတရခံပြည့်အများဆုံးပြည်내နဲ့တိုင်အလိုက်အမတ်စင်ရေးတွက်ကြည့်မယ်ဆိုရင်ရန်ကုန်တိုင်းဒေသကြီးပြည်ပါကပဲခူးမန္တလေးနဲ့ရခိုင်ပြည်နယ်တို့ပါဝင်ပါတယ်တရခံပြည့်ဆိုတာမှာအမှုကိုရင်ဆိုင်ဖြည့်ရှင်းတာမရှိဘဲဖမ်းဆီးမခံဘဲထွက်ပြေးနေတာကိုဆိုလိုတယ်လို့ဥပဒေပညာရှင်ကရှင်းပြပါတယ်ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရာဝန်ကြီးဘုံမူးကြီးတင်ဝင်းကတော့တရခံပြည့်တွေနဲ့ဖမ်းဆီးနေမှုအပိုင်းကိုခုလိုရှင်းပြပါတယ
်တရခံပြည့်များပေါ်လို့ဖမ်းဆီးရတယ်ပြည်သူလူထုရဲ့ကိုညီတရေပေးမှုရရှိရေးအတွက်မြမရုပ်မြင်သားများမြောက်ရုပ်မြင်သားများနဲ့ Sky နဲ့ဥလိုချန်နယ်တို့မှာတခါမြင်းနဲ့ပတ်သက်သောအချက်အလက်များကိုစာတမ်းထိုးကြေညာသွားရစီစောင်းလက်ရှိပါတယ်။မြောက်နယ်ကရဲတပ်ဖွဲ့ဌာနချုပ်အနေနဲ့လည်း3လအတွင်း25ရက်ကတည်းကဖမ်းဆီးနိုင်ခြင်းမရှိသောတိုင်းဒေသကြီးနဲ့ပြည်နယ်ရဲတပ်ဖွဲ့ဘူးများကိုခေါ်ယူတရိပ်ပေးသွားရစီစဉ်များအချက်မှတ်၍အလေးထားဆောင်ရွက်လက်ရှိပါကြောင်းကြေညာပါတယ်။
ရန်ကုန်မြို့တွင်45မြို့နယ်မှာတရခံပြေးတွေကိုဖမ်းဆီးတာမှာခရိုင်အလိုက်မြို့နယ်အလိုက်ဖမ်းဆီးအရေးယူတာဖြစ်ကြောင်းအမှုကင်းဖြစ်ပွားရာတပ်ဆိုင်ရာမြို့နယ်အတွင်တရခံပြေးများကိုရဲဥပဒေ29ကနဲ့အရေးယူပြီးအခြားမြို့နယ်အတွင်ကတရခံပြေးတွေကိုတော့ရဲဥပဒေ29ကအရစရင်သွင်းအရေးယူတာဖြစ်တယ်လို့ဗိုလ်မှူးကြီးတင်ဝင်းကဆိုပါတယ်လက်ရှိမှာရန်ကုန်တိုင်းခရိုင်လေးခုစလုံးမှာ29ကအရအမှုပေါင်း150ကျော်မှာတမှုသာဖမ်းဆီးရမိထားပါတယ်29ကအရအမှုပေါင်း2400ကျော်မှာအမှုပေါင်း2300ကျော်ဖမ်းဆီးနိုင်ခြင်းမရှိသေးဘူးလို့ဗိုလ်မှူးကြီးတင်ဝင်းကပြောပါတယ်တိုင်းဒေသကြီးအတွင်းမှာတရခံပြေးဖမ်းဆီးရရှိမှုအားနည်းနေသလိုရာဇဝတ်မှုတွေလည်းများနေတယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးကြီးမြင့်ကပြောပါတယ်
တစ်ကတော့ကမရာဦးသိန်းစိန်ကသူလွင့်နေချမ်းသာကွင်းအလား3-4ချိန်တော့သူလွှတ်လိုက်တာမှာနိုင်ငံရေးအကျဉ်းသားကအလားဝါလောက်ပါပြီးတော့3000လောက်ပေါ်ပြီးတော့ရာဇဝတ်သားက6000လောက်ပါတယ်ဗျာအဲ့တော့အဲ့ရာဇဝတ်သားတွေကထပ်ပြီးပြမှုတွေကျွလွန်းနေအများဆုံးကရန်ကုန်တိုင်းမှာပါတယ်တူပြီပဲနော်အဲ့တော့တစ်ချက်ပေါ့နော်နေ့ချက်ကပါလဲဆိုလို့ရှိရင်တရားဥပဒေစိုးမိုးရေးကော်မတီဆိုတော့ဆန်းစီတို့ပွက်ထားတယ်เนาะအဲ့ဒီကော်မတီကမြို့တိုင်းလိုက်ခရိုင်လိုက်တွေအဲသူတို့ယုံကောင်းနေဖွင့်တဲ့အခါမှာနိုင်ငံတော်ဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘူးလုံးဝနှီးပါမရှိဘူးကော်မတီကလည်းဘာမှအလုံးမဖြစ်ဘူးပေါ့ဗျာမလုံထိုင်ဘူးမြန်မာနိုင်ငံရဲတပ်ဖွဲ့ဟာစစ်တပ်ကလာတဲ့လူတွေရဲ့စစ်ပလိတ်တွေပဲဖြစ်တယ်ရဲတပ်ဖွဲ့မဟုတ်ဘူးသူတွေကတဆင့်တိုးရာသူတွေနဲ့ယူထားတာအဲ့လူတွေကရဲလုံးကမကြွန့်ကျင်အဲ့ရဲလုံးကမကြွန့်ကျင်တဲ့အခါကျတော့တရခံကိုဘလို့ဖမ်းမယ်ဘလို့ဖြစ်မယ်ဆိုတော့သူနားမလဲဘူးအဲ့တော့ရန်ကုန်တိုင်းအတွင်းမှာတရခံပြေးတွေများနေရတဲ့အကြောင်းရင်းမှာအဲ့ဒါတွေပါပါတယ်လို့
တိုင်းဒေသကြီးအစိုးရအနေနဲ့နှစ်စဉ်တရခံပြေးဖမ်းဆီးမှုကိုစီမံချက်တွေနဲ့စူးစမ်းနေပေမဲ့ခုချိန်ထိတော့တရခံပြေးအများဆုံးတိုင်းတစ်ခုအနေနဲ့ရန်ကုန်တိုင်းကရပ်တည်နေစေလို့ဥပဒေပညာရှင်တွေကကောက်ချက်ချပါတယ်ရှင်
ဒီမိုကရေစီအတွင်ကူးပြောင်းနိုင်မယ့်ခြေလှမ်းတစ်ရပ်အဖြစ်ဒီနေ့ကောင်မှကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေချောချောမောမောဖြစ်ဖို့လိုတယ်လို့တမရဦးသိန်းစိန်ကလာစင်မင်းကောင်မှပြောသွားပါတယ်ရွေးကောက်ပွဲတွေကျင်းပရုံနဲ့ဒီမိုကရေစီရလာတော့မှာပါလားဒီမိုကရေစီကိုတကယ်ဦးတည်စေမယ့်ရွေးကောက်ပွဲတွေဖြစ်ဖို့ဆိုရင်အခြေခံကြကြဘာတွေပြင်ဆင်ထားဖို့လိုအပ်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-4ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00အစီအစဉ်မတိုင်ခင် VOE ကိုဆက်သွယ်ကြဖို့ဖိတ်ခေါ်ပါရခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။အီရန်နျူကလ িয়ার ရေးအခြေခံသဘောတူညီချက်ပြီးခဲ့တဲ့သတင်းပတ်အတွင်းရရှိခဲ့တဲ့ဟာအစ္စရေးနဲ့တခြားနိုင်ငံတွေအပါအဝင်အရှိအလဲပိုင်းဒေတာတစ်ခုလုံးတည်ငြိမ်မှုရရှိရေးအတွက်တသက်မှာတခါဆိုသလိုရတောင်ရခဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်အမတ်တချို့ကတော့ဒီသဘောတူညီချက်ပေါ်သဘောမကျပဲအပြည့်အစုံသဘောတူညီချက်ကိုလွှတ်တော်မှအခြေတင်ဆွေးနွေးပြီးတော့မဲခွဲဆုံးဖြတ်နိုင်ဖို့သမ္မတအနေနဲ့လွှတ်တော်ကိုတင်ပြဖို့တောင်းဆိုနေကြပါတယ်။ဒီကြောင့် VOE သတင်းတောက် Victor Vecchi သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတအိုဘားမားကသူ့လက်ထက်အတွင်းလှုပ်ဆောင်မှုတွေကြောင့်ဖြစ်စေဒါမှမဟုတ်သူ့လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်ရကြောင့်ဖြစ်စေအဲ့ဒီလုပ်ရတွေကအစ္စရေးနိုင်ငံအားနည်းသွားအောင်ခုခံနိုင်စွာမရှိတဲ့အခြေအနေကိုရောက်ခဲ့ရင်သူ့အနေနဲ့သမ္မတတာဝန်ကိုကျေပွန်းအောင်ထမ်းဆောင်နိုင်ခြင်းမရှိဘူးလို့သတ်မှတ်ရမှာဖြစ်ကြောင်း The New York Times သတင်းစာနဲ့တင်းငွေနေကပြုလုပ်တဲ့တွစ်ဆုံမင်းမြန်ကန်အတွင်းအဲ့ဒီလိုပြောလိုက်တာပါ။အဲ့ဒီလိုမအောင်မမြင်ဖြစ်ခဲ့မဲ့ဆိုရင်ဒါဟာနီးဖြူဟာအရာတင်တာမကပဲကျင့်ဝတ်သိက္ခာအရာပါကြာရှုံးခြင်းဖြစ်မယ်လို့သမ္မတအိုဘားမားကပြောပါတယ်။အီရန်နိုင်ငံနဲ့ရရှိလိုက်တဲ့အခြေခံသဘောတူညီချက်နဲ့ပတ်သက်လို့အစ္စရေးနိုင်ငံသားတွေကိုဗာမားပြောကြင်ပါတယ်လို့မေးတဲ့အခါမှာတော့အစ္စရေးနိုင်ငံသားတွေအနေနဲ့အီရန်နိုင်ငံနဲ့ပတ်သက်လို့စိုးရိမ်ပူပန်ခွင့်ရှိတယ်လို့ပဲအီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်လို့မရနိုင်တော့ဘူးဆိုတဲ့အချက်ကိုလည်းထက်သွင်းစဉ်းစားရမှာဖြစ်ကြောင်းသမ္မတအိုဘားမားကပြန်လည်ဖြေကြားခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံမှာရရှိလိုက်တဲ့အခြေခံမူပေါင်းသဘောတူညီချက်ကလွဲလို့အီရန်အနေနဲ့နျူကလ িয়ার လက်နက်မတည်ဆောက်နိုင်အောင်ဟန်တားနိုင်တဲ့တခြားကောင်းမွန်တဲ့နည်းလမ်းမရှိဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်။ဒီအခြေခံမူပေါင်းသဘောတူညီချက်ဟာဇွန်လကုန်ပိုင်းမှာပြုလုပ်မဲ့အီရန်နျူကလ িয়ার အရေးအပြည့်အစုံဆွေးနွေးပွဲတွေအတွက်ကောက်ကြောင်းပုံရိပ်လည်းဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့သူ့သမ္မတတပ်တန်းတစ်လျှောက်မှာနျူကလ িয়ার လက်နက်တည်ဆောက်နိုင်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောပါတယ်။အခုလိုသဘောတူညီချက်ရလိုက်တဲ့တန်တမာရေးအရာဆက်ဆံမှုကနေအီရန်အမေရိကန်ဆက်ဆံရေးအပြင်အီရန်နဲ့အိန္ဒိယနိုင်ငံတွေအကြားဆက်ဆံရေးအတွက်ပါခေတ်သစ်တစ်ခုစီကိုဥတီသွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။ဒီသဘောတူညီချက်ဟာအီရန်အနေနဲ့အနုမြုပ်ပုံးတိစောက်နိုင်အောင်လမ်းဖွင့်ပေးလိုက်တဲ့မကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကအမေရိကန်ရုပ်မြင်သံကြားဌာန NBC နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းပြောကြားလိုက်ပါတယ်။
It leaves the preeminent terrorist state of our time with a vast nuclear infrastructure. Remember, not one
ကျွန်တော်တို့လက်ထက်မှာအကြမ်းဖက်တိုင်းပြည်လို့သတ်မှတ်ထားတဲ့တိုင်းပြည်မှာနျူကလ িয়ার အခြေခံအဆောက်အဦတွေရှိနေတာကိုဒီတိုင်းလွှတ်ပေးထားသလိုပါပဲ။နောက်သူတို့အနေနဲ့ centrifuge လို့ခေါ်တဲ့ဗဟိုခွာဆက်တစ်ခုမှမဖျက်ဆီးရသေးပါဘူး။အဲ့ဒီထောင်နဲ့ချီတဲ့ centrifuge ဗဟိုခွာဆက်တွေကယူရေနီယံတွေကိုထုတ်လုပ်ဖို့အတွက်အသုံးပြုနေဦးမှာပါ။နျူကလ িয়ার ဓာတ်ပေါင်းဗုံးတစ်ခုမှပိတ်မပေးသေးပါဘူး။ဒါဟာအီရန်အနေနဲ့နျူကလ িয়ার ဘုံးအလုံးပေါင်းများစွာကိုထုတ်လုပ်နိုင်မဲ့သဘောတူညီချက်ဖြစ်ပါတယ်။ပိတ်ဆို့အရေးယူမှုတွေပြန်ရုပ်သိမ်းပေးလိုက်တဲ့အတွက်အီရန်နိုင်ငံထဲကိုအမေရိကန်ဒေါ်လာတွေဘီလီယံနဲ့ချီပြီးတော့ရောက်လာအောင်မှာပါပဲ။ဒါပေမဲ့ဒီငွေတွေကစာတင်ကြောင်းတွေဆေးရုံတွေလမ်းဖောက်ဖို့အတွက်အသုံးချမှာမဟုတ်ပါဘူး။တကဘာလုံးဆိုင်ရာအကြမ်းဖက်မှုတွေလုပ်ဖို့စစ်လက်နက်တွေဝယ်ပြီးတော့အရှိလေပိုင်းဒေသကိုသိမ်းပိုက်ဖို့အတွက်အသုံးချမှာဖြစ်ပါတယ်
။သဘောတူညီချက်ထဲမှာပါဝင်တဲ့အချက်အလက်အများစုကိုမသိနိုင်သေးတဲ့အတွက်ဒါဟာကောင်းတဲ့သဘောတူညီချက်လားမကောင်းတဲ့သဘောတူညီချက်လားဆိုတာပြောဖို့ခက်တယ်လို့အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ဘ်ကော့ကာကပြောပါတယ်။အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဘယ်လိုပြန်လည်ရုပ်သိမ်းပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့မသေးချာမရေရာမှုတွေရှိနေသေးကြောင်းဘော့ဘ်ကော့ကာကပြောပါတယ်။
Again, I'm open. I know there are a lot of details that will be worked out over the next several months, and that's why, on behalf of the American people,
Congress, you know, back at the gallery, point out about it. La me la ang nengay atuin atesik chalat dugu suinu atipyo amesurao, you know, na le about it. Da jang le, American people lu du ye guza, luto a pawin saong ye bu lu ep la about it. Di de ma amya pidu tigwe mishie nao sa dwe atchet dwe amya ji pa la mesurao, American people lu du rea tijin ma ti ma ba.
ဒါကြောင့်လည်းအပိဓာတ်သဘောတူညီချက်ကိုလွတ်တော်မှာအခြေတင်ဆွေးနွေးပြီးမဲခွဲဆုံးဖြတ်လို့ရအောင်သမရအနေနဲ့အဲ့ဒီသဘောတူညီချက်ကိုတင်သွင်းရေးမသွင်းရေးဆိုတဲ့ကိစ္စအပေါ်စီစဉ်ထားတဲ့အတိုင်းလာမယ့်ဧပြီလ14ရက်နေ့မှာမဲခွဲဆုံးဖြတ်မယ်လို့အထက်လွှတ်တော်မှဘော့ဘ်ကော့ကာကပြောပါတယ်။အဲ့ဒီလိုလှုပ်လိုက်ခြင်းအပြင်လွတ်တော်မှာအခြေတင်ဆွေးနွေးနေတဲ့ရက်60အတွင်းသမရအိုဘားမားအနေနဲ့ပိတ်ဆို့အရေးယူမှုတွေကိုရုပ်သိမ်းပေးခြင်းကဟန်တာထားပြီးသားလည်းဖြစ်သွားပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းလုပ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီအစိုးရကလေဒီ AI ကအာကမ္ဘာပိုင်းနဲ့စင်ကြိုင်ဖြစ်မဆိုင်တဲ့အလားအလာရှိတယ်ဆိုပြီးတော့စဉ်းစားကြရတယ်
။သမရဦးသိန်းစင်ရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးဟာစီးပွားရေးခဏမှာနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံရဲ့အကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။ပထမဦးစွာတင်ပြပေးချင်တာကတော့ theguardian.com online မှာဖတ်ရှုရတဲ့ဆောင်းမရှင်မာတင်ဝူလ်ကော့ရေးသားထားတဲ့ Why Burma Still Needs Aung San Suu Kyi ဘာဖြစ်လို့မြန်မာပြည်အတွက်အောင်ဆန်းစုကြည်လိုအပ်နေသေးတာလဲဆိုတဲ့ဆောင်းမဖြစ်ပါတယ်။ဆောင်းမကတော့မကြသေးခင်ကဒေါအောင်ဆန်းစုကြည်နဲ့ပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းကိုအခြေခံထားတာပါ။ဒီလိုတွေ့ဆုံမေးမြန်းတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့အနာဂတ်ဟာလက်ရှိတည်ဆဲအခြေခံဥပဒေကိုပြင်ဆင်ဖို့အရေးကြီးတဲ့အကြောင်းနဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပေါ်ဘလောက်အနေထားရှိတယ်ဆိုတာကိုပြောကြဆိုကြဖို့လိုအပ်တယ်ဆိုတာအသာပေးပြောကြားသွားတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးကဏ္ဍမှာဒေါအောင်ဆန်းစုကြည်ဟာအဓိကအရေးပါဆုံးနေရာမှာရှိပါတယ်လို့လည်းရေးသားထားပါတယ်။နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာသူမဟာသမ္မတဖြစ်လာနိုင်မလား။ဒါမှမဟုတ်နိုင်ငံရေးအသာစီးရထားတဲ့စစ်ဘိုလ်တွေစစ်ဘိုလ်ဟောင်းတွေကပဲအသာစီးရသွားမလားဆိုတာပဲလို့ထောက်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သားရွေးကောက်ပွဲမှာမဲအများစုနိုင်ရခဲ့ရင်သူမဟာနိုင်ငံရေးမှာအဓိကကျတဲ့ကဏ္ဍမှာဆက်ရှိနေစေဖြစ်ပါမှန်ပေမဲ့အခြေခံဥပဒေအရသူမဟာသမ္မတရာထူးဆက်ခံပိုင်ခွင့်တော့ရမှာမဟုတ်ပါဘူး။သူမနဲ့သူမရဲ့ပါတီဟာဒီအချက်ကိုပြန်ပြီးတော့တုံ့သက်ဖို့အတွက်အတင်းကျပ်ဆောင်ရွက်ဖို့ရှိတဲ့အကြောင်းအရေးမဲ့ပြောဆိုခဲ့တယ်လို့យေတာထားပါတယ်။နိုင်ငံခြားသားနဲ့လက်ထပ်ထားသူဒါမှမဟုတ်သာသမီအရင်းချကတိုင်းတစ်ပါးသားဖြစ်နေခြင်းသမရယာရုဆက်ခံခွင့်မရှိစေရဘူးဆိုပြီးတော့အခြေခံဥပဒေမှာយေတာထားတဲ့အချက်ကိုပြင်ဆင်စေချင်တာလားဆိုတော့ဒေါအောင်ဆန်းစုကြည်ကအမှန်တိုင်းဝန်ခံရမယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရမှာကိုရေးကိုယ်တာဆန်နေတယ်လို့ဖြစ်တာကြောင့်စိတ်ကတိကောက်ဖြစ်ရတဲ့အကြောင်းဒါပေမဲ့ပြည်သူလူထုအနေနဲ့သူတို့မကြိုက်တာကိုပြင်ဆင်နိုင်ဖို့အခွင့်အရေးနဲ့သူတို့ကြိုက်နှစ်သက်တဲ့သူကိုတမရအဖြစ်ရွေးချယ်ပိုင်ခွင့်ရှိစေရမယ်လို့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပြည်သူ၅သန်းကျော်ကအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်လက်မှတ်ရေးထိုးထောက်ခံခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်ဝေဖန်သူတွေဟာစစ်ဗိုလ်ချုပ်ဟောင်းနေတယ်မကပါဘူး။အများပြားရှိပါတယ်။သူတို့တွေအဖြေကတော့မြန်မာနိုင်ငံအတွင်းမှာဒေါအောင်ဆန်းစုကြည်လောက်တမန်ကြောင်းအရဂုံတိတ်ခါတမာရီတီကြီးခံခံသူအတွေးခေါ်အမျှော်မြင်ရှိသူမရှိသေးဘူးဆိုတဲ့အချက်ပါပဲဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အပြည့်စုံကို theguardian.com မှာဖတ်ရှုနိုင်ပါတယ်။နောက်ထပ်တင်ပြခြင်းနဲ့ဆောင်းပါးကတော့ AWD Online Channel မှာဆောင်းပါးရှင်အောင်စော်ရဲ့ဦးဝင်းတင်ဒေါအောင်ဆန်းစုကြည်နဲ့ယုံကြည်မှုကြောင့်ပေါ်ပေါက်လာတဲ့အန်ဒီများဆိုပြီးတော့ခေါင်းစဉ်တက်ထားတဲ့ဆောင်းပါးဖြစ်ပါတယ်။ထောင်ထဲမှာဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ခဲ့ရသူဦးဝင်းတင်ဟာလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်အပေါ်အယုံကြည်မရှိဘူးဆိုပြီးတော့ပြောခဲ့တဲ့စကားကိုပြန်မြုပ်သိမ်းခဲ့ပါဘူး။သူဟာNLD ပါတီရဲ့နိုင်ငံရေးအကြံပေးတယောက်အနေနဲ့2012ခုနှစ်ကကြားပြရွေးကောက်ပွဲကိုမဝင်မှုဒေါအောင်ဆန်းစုကြည်ကိုအကြင်ကြင်သတိပေးခဲ့သူလည်းဖြစ်ပါတယ်တဲ့။သူကဒေါအောင်ဆန်းစုကြည်ကိုအစိုးရကို negotiation အနေထားကနေတရားဝင်အသိမှတ်ပြုတ်ပေးလိုက်တဲ့အနေထားမျိုးဆင်ထားတဲ့ထောင်ချောက်ထဲကိုကြာသွားလိမ့်မယ်ဆိုပြီးတော့စိုးရိမ်နေတာဖြစ်တယ်လို့យေတာထားပါတယ်။ဦးဝင်းတင်သာတက်ရှိထင်ရှားရှိနေဦးမယ်ဆိုရင်ပြီးခဲ့တဲ့သတင်းပတ်ကုံဘက်ကနေပြည်တော်မှာ writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဒေါအောင်ဆန်းစုကြည်ကပုံမှန်လင်းလင်းပြောဆိုလိုက်တဲ့စကားအပေါ်အံ့အားသင့်မှာမဟုတ်ဘူးလို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ကလက်ရှိအစိုးရကိုသဘောထားတင်မာတဲ့အစိုးရတမနာဦးသိန်းစင်ကိုလည်းရိုးသားမှုမရှိတဲ့သူလို့တုံ့နှုံပြောဆိုလိုက်ပါတယ်2012ခုနှစ်တုန်းကဆိုရင်တမနာဦးသိန်းစင်ရဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးလှုပ်လို့တယ်ဆိုတဲ့ဆန္ဒကိုယုံကြည်တယ်အနောက်နိုင်ငံတွေအနေနဲ့ပြန်ပြီးတော့ထိတွေ့ဆက်ဆံဖို့လိုတယ်စသဖြင့်ဒေါအောင်ဆန်းစုကြည်ကပြောခဲ့တာလို့ထောက်ပြထားပါတယ်အခုတော့အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုပုံမှန်ဆက်သွယ်နေတဲ့နိုင်ငံတကာအတိုင်းအဝန်းတွေကနိုင်ငံတစ်ခုအဖြစ်ဆက်ဆံနေပါပြီရင်းကျန်းစွာစုယုံဆန္ဒပြသူចောင်းသားတွေမီဒီယာသမားတွေလေယာမီအသိခံရသူတွေကိုတိုက်ခိုက်တာတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေတိုင်းသားဒေသတွေမှာဖြစ်ပွားနေပေမဲ့ဟိုးရင်ကလိုဖိအားပေးတိုက်တွန်းတာမျိုးမရှိတော့ပါဘူးအခုတော့ရွေးကောက်ပွဲကိုသပိတ်မှောက်နိုင်ပွဲရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလာပါတယ်အခြေခံဥပဒေကိုပြင်ဆင်အောင်နိုင်ငံတကာကတွန်းအားပေးစေခြင်းတဲ့သဘောမျိုးလဲတွေ့လာရပါတယ်တစ်ချိန်တုန်းကဥဝင်းတင်သတိပေးခဲ့တာဟာမှန်ကန်ပါတယ်ဒီတစ်ခါလဲဒေါအောင်ဆန်းစုကြည်တော့ခံလဲရပြန်ပြီလို့យေတာထားပါတယ် အပြည့်စုံကို ari.org မှာဖတ်ရှုနိုင်ပါတယ်။ VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာလေ့လာဖို့အချိန်ရောက်ပါပြီ။မနေ့ကင်းတိုင်းနားဆင်နေကြ American Indian အတုံးနှုံအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီမင်းတင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစည်းကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစည်းသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုကြားကြပါတော့မယ်အနာကကမ္ဘာနိုင်ငံရေးနဲ့စီးပွားရေးလောကမှာအဓိကအရေးပါတဲ့အခန်းကဏ္ဍကနေပတ်ဝန်းလာဖို့အလားအလာရှိနေတဲ့ AIIB အာရှအခြေခံအဆောက်အဦရင်းနှီးမြှုပ်နှံမှုဘဏ်မှာအဖွဲ့ဝင်ဖြစ်လျှောက်ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အဲ့ဒီဘဏ်ကိုတည်ထောင်ဖို့ကမ္ဘာကထာပြုထားတဲ့တရုတ်နိုင်ငံကမတ်လ31ရက်နေ့မှာအဖွဲ့ဝင်ဖြစ်လျှောက်ထားခွင့်နောက်ဆုံးရက်ဖြစ်သတ်မှတ်ခဲ့တဲ့ဒီဘဏ်ဟာအမေရိကန်ကဥဆောင်တဲ့ကမ္ဘာဘဏ်လိုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစင်ခေါ်ဖို့တရုတ်အစိုးရကစင်ပြန်အဖွဲ့အစည်းဖြစ်တည်ထောင်ခြင်းဖြစ်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်နေတာပါစတင်တီထောင်သူအဖွဲ့ဝင်နိုင်ငံလေးဖြစ်တရုတ်နိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေအများဆုံးဖြစ်တဲ့မြန်မာနိုင်ငံအတွက်ဒီ AIIB ဘဏ်ကဘလို့အကူအညီတွေပေးနိုင်ပါသလဲဆိုတာကိုသမ္မတဦးသိန်းစင်ရဲ့စီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာဇော်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1ဖြစ်ကိုဇော်ဝင်းလန်ကတင်ဆက်ထားပါတယ်ခင်ဗျာနားဆင်ကြပါ
မြန်မာနိုင်ငံအတွက်အကျိုးဖြစ်နေတာကတော့အဓိကမြန်မာနိုင်ငံရဲ့ခုလောလောဆယ်အနေအထားမှာလိုအပ်ချက်တွေအားလည်းဒီခြေကံစာအုပ်တွေဒီတိရှောက်ဖို့ကိစ္စလိုအပ်ချက်ဖြစ်နေပါတယ်အဲ့တော့ဒီလိုအပ်ချက်ကဒါကျွန်တော်တို့ဒီအဖွဲ့မှာပါခြင်းအဖြစ်နဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းရတဲ့အခါမှာတစ်ပတ်တည်းကအများစွာ၆ခုပြုမယ်ဆိုရဲညွန်မှန်းချက်နဲ့တာဒီအဖွဲ့မှာဝင်ပါခဲ့တယ်လို့ကြည့်ချလို့ရပါတယ်ခင်ဗျ
အော် AIIB ဘဏ်နဲ့မှာအဖွဲ့ဝင်ဖြစ်လျှောက်ထားကြတဲ့နိုင်ငံတွေထဲမှာဒီအာရှတို့အာဖရိကတို့ဟို Eastern Europe တို့နိုင်ငံတွေအပြင်ဥရောပတိုက်ကဗြိတိန်နိုင်ငံလိုမျိုးနိုင်ငံကြီးတွေအစပါလာပြီပေါ့နော်ဆိုတော့အဲ့ဒီအတွက်လဲဟိုတချို့ကဒါဟိုဒီဘက်ကိုဟိုအားရကျဉ်းနှမှုရှိတဲ့ပုံစံမျိုးမြင်ကြတဲ့အမြင်မျိုးရှိသလိုတစ်ဖက်မှာလဲ American လို Japan လို့နိုင်ငံတွေကမပါတဲ့အခါကျတော့ဒီဟာကဘလို့များဖြစ်မလဲအားပြိုင်မှုတွေများဖြစ်လာမလားဆိုပြီးတော့မေးခွန်းထုတ်ကြတာတွေလည်းရှိတယ်လေဆိုလိုချင်တာကတော့ဒီကမ္ဘာဘဏ်တို့ဟိုဘာတို့ကို ပြိုင်မှုအတွေ့တရုတ်ကဒီအဖွဲ့ကိုဖွဲ့တယ်ဆိုပြီးအမြင်မျိုးရှိနေတော့အဲ့ဒီအပေါ်မှာကောဒီမြန်မာနိုင်ငံအနေနဲ့ဟောပေါ့ကြားညတ်တယ်လို့များဖြစ်သွားမလား
အဲ့ဒီကိစ္စတော့ပေါ့နော်ကျွန်တော်တို့အခုအမေရိကန်ပြည်အောင်စုမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအတော်ကြီးဝေဖန်ဟောက်ချက်ချတယ်ယာတွေလည်းကျွန်တော်ကြားရပါတယ်အဲ့တော့ခုနကဒီအစိုးရကနေဒီ AIB ကကဘာပါနဲ့စင်ကြိုင်ဖြစ်မဆိုင်တဲ့အလားအလာရှိတယ်ဆိုပြီးတော့စဉ်းစားကြတဲ့လူတွေရှိသလိုကဘာပါနဲ့လည်းဒါမိဖက်ဖြစ်နိုင်တယ်ဆိုပြီးစဉ်းစားတဲ့ယူဆတွေလည်းရှိပါတယ်အဓိကတော့ AIB ရဲ့ဟာလာဒီသူ့ရဲ့နာမည်မှာဟိုကဒီ infrastructure ဆိုရဲဟာပါနေပါတယ်ဒီ infrastructure ရဲ့သဘောကတော့ဒီရခိုင်ကကဘာပါက infrastructureဒီဆိုင်အရုံဆိုင်ဒီအများကြီးလုပ်ခဲ့တယ်။သို့တော့ခုနောက်ပိုင်းမှာကမ္ဘာပါရဲ့အစီအစဉ်ကပို့ပြီးတော့ဒီစီးရင်မှုချောချာရေးဘက်ကပို့အရုံဆိုင်ပြီးလုပ်တဲ့အခါမှာဒီ infrastructure ဘိုင်းကိုသူကတော်တော်ကိုအဝင်မကူတဲ့တော့တဲ့သဘောထည်ကောင်သူ့အစီအစဉ်တွေကတောင်းလဲခဲ့တာပေါ့နော်။အဲ့တော့ဒီအချိန်မှာကျွန်တော်တို့နိုင်ငံကလေဒီကမ္ဘာပါလို့ဖွဲ့စည်းရင်းနဲ့ဒီဆက်သက်ဆောင်ရွက်တဲ့ဟာကဒီနောက်ကျနေတဲ့ခါကျတော့ကျွန်တော်တို့အလှည့်တဲ့ရောက်ကိုဒီ infrastructure နဲ့ပတ်သက်တဲ့အကူအညီရဖို့ကတော့ခဲရင်သွားပါတယ်အဲ့တော့ဒီအချိန်မှာ AIB ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ဟိုဒီအားဖြည့်စရာတစ်ခုအလိုရောက်ပေါ်လာတယ်ဆိုတော့ဒါဟာခွင့်လန်းကောင်းတစ်ခုလို့ယူဆလို့ရတာပေါ့နော်အဲ့တော့အဲ့ဒီကနေပတ်သက်ပြီးတော့လည်းဒါဒီ American ပြည်တော်စုမှာရှိတဲ့ခြားစည်းဝါးရေးပညာရှင်အချို့ကလည်းဒီကိစ္စဟာဒီကဘာမနဲ့ AIG နဲ့ဟာတာဟာသာဖြစ်နေတယ်ဒါကိုအိုဘားမားဆိုအနေနဲ့ဒါဟိုလက်လွတ်ဆုံးရှုံးဟိုခဲ့တယ်ပေါ့နော်အထူးသဖြင့်သူတို့ဒီကန့်ကွက်ခဲ့တဲ့အပေါ်မှာတခြားနိုင်ငံတွေကိုသူကမဝင်ဖို့တားခဲ့တဲ့အခါမှာပြည်ထောင်နိုင်ငံနဲ့ဥရောပဒီသမဂ္ဂတစ်ခုလုံးကဝင်သွားဖို့နော်တိုင်းပြေလာတဲ့အခါမှာဒါအမေရိကန်ဆိုအတွက်ကဒီကိစ္စအခြေအနေမားရဲဆိုပြီးတော့ဝေဖန်ထောက်ပြတဲ့လူတွေရှိနေပါတယ်။အဲ့တော့ဖက်ဖက်ကကြည့်ရင်တော့သူ့မြန်မာနိုင်ငံတစ်ခုရဲ့ရှုထောင့်ကနေကြည့်ရင်ကျွန်တော်တို့ကဒါလိုအပ်ချက်တွေကိုဖြည့်နေလေဖွင့်လန်းကောင်းတစ်ခုလိုပဲယူဆနေပါခင်ဗျာ
။တော့နောက်တစ်ခုစိုးရင်မှုတွေထွက်နေတာပေါ့အစိုးရမှုတွေထွက်နေတာဆိုတာလည်းဒီအမေရိကန်ဘက်ကလာတဲ့အတန်တွေပဲဆိုကြပါစို့နော်။ဒီထက်မှမပါသေးတဲ့သူတွေဘက်ကစိုးရင်နေဟာဘာလဲဆိုတော့AIB bank ဖွဲ့မယ်ဆိုတော့ဟုတ်ပြီအဲဒီစောစောကကိုစောဦးပြောသလိုပဲအဲဒီနာမည်ထဲမှာကွာ investment infrastructure investment ဆိုတဲ့ဥစား infrastructure ကိစ္စအပါနေတာလည်းမှန်နေဒါပေမဲ့အဲ့လိုမျိုး infrastructure တွေလုတ်တဲ့နေရာမှာလည်းတရုတ်ကဲဟိုပေါ့လုတ်လာတဲ့အစင်အလာကိုကြည့်ပြီးတော့သူတို့ဆိုးရိမ်မှုထွက်နေတာအာဖရိကမှာဖြစ်ဖြစ်အာရှမှာဖြစ်ဖြစ်တရုတ်နိုင်ငံကလုတ်တဲ့ကဏ္ဍတွေမှာတချို့ဒီဟိုပေါ့သဘောပေါင်းခြင်းထင်းသိမ်းမှုနဲ့ဆိုင်တဲ့ကိစ္စတွေဒေသခံတွေထိခိုက်တဲ့ကိစ္စတွေအပေါ်ဆိုးရိမ်မှုတွေဟိုပေါ့အတန်တွေမျိုးစုံထွက်ထားတာတွေရှိတော့တရုတ်နိုင်ငံကဥဆောင်ဖွဲ့တဲ့ဒီ AIB ban အနေနဲ့ကောဒါမျိုးတွေဖြစ်မလာဘူးလို့အာမခံနိုင်မလားဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့ကဒီ ban ကိုဘလို့မူပေါင်းနဲ့သွားမယ်ဆိုတဲ့ဥစ္စာကိုသူကတရားဝင်ချမပြသေးတဲ့အခါကျတော့အဲ့ဒီပေါ်မှာမေးခွန်းထုတ်စရာတွေတန်တရားရှိစရာတွေဖြစ်နေလို့လေ
ဟုတ်ပါတယ်ခင်ဗျအဲ့ဒါတော့အမှန်ပဲခင်ဗျဒါတော့ဟိုကျွန်တော်တို့ဥစားရည်တော့ဥစားရည်ရဲ့ပေါ့နော်ကျွန်တော်ဘက်ကသတိထားရမယ်ကိစ္စပေါ့ဆိုတော့ကတော့ကမ္ဘာပံကခုနောက်ပိုင်းမှာသူချင်းငွေစီစဉ်နေလုပ်တဲ့အခါမှာအမှန်တမ်းတင်းကျပ်တဲ့ due diligence ဆိုခေါ်တဲ့ဒီစီစဉ်မှုတွေလုပ်တယ်လို့သူ့ရဲ့ဒီ project design ကနေဒီ implementation ကြီးပေါ့ဗျာစပြီးတော့စဉ်းစားတာနေနောက်ဆုံးပြီးအကောင့်တွေ project ကြီးကိုဒါအလုံးပါဝင်တဲ့ပုံစံနဲ့ဆောင်ရွက်လို့ရှိတယ်ဆိုတာဒီလူလူကြားကိုလည်းချပြပြီးတော့သူတို့ရဲ့အကြံဉာဏ်သူတို့ရဲ့ဒီထောက်ပြအကြံပြုချက်တွေဒါတွေအလေးထားပြီးတော့မှအလုံးပြည့်စုံပြီဆိုတော့မှသူတို့လုပ်လို့ရှိပါတယ်အဲ့တော့အဲ့လိုအနေအထားမျိုးကဒါကိုဒီပညာရှင်တွေကထောက်ပြကြတာပေါ့နော်ဒီလိုပုံစံမျိုးကသူတို့ဒီတရုတ်ဘာမှာဆိုရင်တော့ရပါမလားအဲ့ခါကျရင်တော့ဒီလိုတချို့ဒီချင်းဝီစီမံချက်တွေဟာလွယ်လွယ်နဲ့ပဲဆုံးဖြတ်လိုက်တာမျိုးကြီးဖြစ်ကုန်ရင်နိုင်ငံတွေအကျင်းနဲ့ပဲကြံခဲ့ပြီးတော့တကယ်လက်တွေ့အသုံးကျတဲ့စီမံချက်တွေမှကောင်းကင်ပေါ်လို့ရပါမလားဆိုပြီးတော့စိုးရိမ်တွေရှိကြပါတယ်အဲ့တော့ခုနောက်ပိုင်းအခြေအနေကိုချိန်ပြီးတော့စဉ်းစားမယ်ဆိုရင်တော့တရုတ်နိုင်ငံကဟိုခုနောက်ပိုင်းမှာအမှန်တမ်းမှ
အစီတိုင်ဆောင်မှုတက်ဖြည့်ရေးမှာအတော်ကိုအာဆောင်ရလာတာတွေ့ရပါတယ်။အဲ့တော့ဒီဘက်ကကြည့်တယ်ဒီဥက္ကဋ္ဌဘက်ကလည်းဒါဒီပေါ်မှာကြောင်းလဲလာတယ်လို့ကျွန်တော်တို့ဒီဟာအကျွေးယူကြမယ်ကျွန်တော်နိုင်ငံဘက်တွေမှာလည်းကြောင်းလဲမှုတွေအများကြီးဖြစ်လာပါတယ်။သူကြီးကျွန်တော်တို့နိုင်ငံမှာဆိုတဲ့ဒီကိုချင်းဝီရေးရေးစားတာအလွယ်တကူတို့လို့မရတော့ပါဘူး။ဒါပြင်ဒီဟိုဆိုရတယ်မပြီးတော့ဘူးဒီစီစုစတော်ရဲ့အာဒီပြုချက်ကိုပါကြားယူရမယ်ဆိုတော့အိစာတွေဖြစ်လာတော့ခုနအာဆိုရင်မှုနဲ့ဝေဖန်ထောက်ပြတဲ့အိစာတွေရတယ်ဒါတိုတင်ကာကွယ်ပြီးတော့ရှောင်ရှားနိုင်နေတယ်လို့ဖြစ်ပါတယ
်စီဝါရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှေ့သတင်းပတ်မှာတော့AIB ဘာမှာအဖွဲ့ဝင်ဖြစ်မြန်မာနိုင်ငံကဘာကြောင့်ရှောက်ထားခဲ့ရတာလဲဆိုတာအပအဝင်လက်ရှိတရုတ်စီးပွားရေးကုမ္ပဏီတွေအပေါ်မြန်မာနိုင်ငံသားတွေရဲ့အမြင်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအပိုင်းနှစ်အဖြစ်ဆက်လက်ပြီးတော့တင်ပြသွားမှာဖြစ်ကြောင်းသတင်းကောင်းပါရပါတယ်ခင်ဗျအခုတော့ဒီသူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါပါအေပီလာအတွင်းအမေရိကန်ပြည်တော်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရသည့်အကြောင်းတင်ဆက်ထားပါတယ်စီစဉ်သူကိုအောင်နဲ့တူမက်ခွာညူကအခုကြီးတင်ဆက်ပေးထားပါတယ်ခင်ဗျ
ဒီတစ်ပတ်အစီအစဉ်မှာတော့ဒုတိယကမ္ဘာစစ်အတွင်းအိုကီနာဝါကျွန်းကိုသိမ်းလိုက်တာနဲ့စအောင်မှာမက်ခွာညိုရေ1945ခုနှစ်ဧပြီ1ရက်နေ့မှာအမေရိကန်တပ်ဖွဲ့တွေကဂျပန်ကျွန်းဖြစ်တဲ့အိုကီနာဝါကိုသိမ်းပိုက်ခဲ့ပါတယ်။ဒီလိုသိမ်းပိုက်မှုကိုအမေရိကန်ပစိဖိတ်ရေတပ်ကလည်းအဝေးကနေအမြောက်တွေနဲ့ပြစ်ပြီးထောက်ကူပေးခဲ့တာပါ
။ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတော့ဒီကျွန်းကိုသိမ်းပိုက်ဖို့ကြိုးစားခဲ့ကြတာပါ။ဒါအပြင်မဟာမိတ်တပ်တွေအနေနဲ့အိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးရတချေဆိုင်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတက်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီသွားလာနိုင်တဲ့ရေချောင်းလမ်းကိုပိတ်ဆို့တားဆီးနိုင်မှာလည်းဖြစ်တယ်လေ
ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့ကအမေရိကန်နေအနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးခမန်းထားတာပါအဲ့လိုခမန်းထားတဲ့အတိုင်းပါပဲဒီကျွန်းကိုသိမ်းနိုင်ဖို့3လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းတန်ဖိုးကြီးကြီးမားမားပြီးခဲ့ရတဲ့တိုက်ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်
အဲ့ဒီတိုက်ပွဲအတွင်းမှာအမေရိကန်ဘက်က12,000လောက်ကြာဆုံးပြီးတော့ဂျပန်ဘက်ကတော့13,000လောက်ကိုသေဆုံးခဲ့တာပါရှင်
။ဒီတစ်ခါတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောပြရအောင်လားဗျာ။မာတင်လူသာကင်းဆိုတာနဲ့လူ့အခွင့်အရေးလှုပ်ရှားသူအသားအရောင်ခွဲခြားမှုစံကျင်သူဒန်းတူညီမျှအခွင့်အရေးရအောင်ငြင်းရဲတဲ့နီးနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးအားလုံးကတည်ထားကြတာပါ
။ဟုတ်ပါတယ်ရှင်။1950ပြည်လွန်နဲ့1960ပြည်လွန်ကာလတွေမှာနိုင်ငံသားအခွင့်အရေးလှုပ်ရှားမှုကိုအဓိကဦးဆောင်ခဲ့သူတဦးဖြစ်ပြီးတော့မတ်ချွန်ဝါရှင်တန်လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချစ်တဲ့ပွဲအတွင်းမှာသူဟောပြောခဲ့တဲ့ I have a dream မိန့်ခွန်းဟာလူသန်းပေါင်းများစွာအတွက်စိတ်ဓာတ်ခွန်အားကိုလည်းဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed
ဒေါက်တာကင်းဖြစ်ပါတယ်ဒလူလူလူကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတန်နစီပြည်နယ်မန်ဖစ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခံရပြီးကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မန်ဖစ်မြို့တန်ရှင်းရေးလူသားတွေရဲ့တပိတ်ကိုထောက်ခံဖို့ရောက်နေစဉ်မှာအခုလိုလှုပ်ကြံခံခဲ့ရတာပါ
သူနေထိုင်ရာမော်တယ်အခန်းပြင်ပမှာရက်နေတော့တနတ်သမားကပြစ်ခတ်လှုပ်ကြံခဲ့တာလေချင်းချောက်မှုနဲ့အတူမုံဒီးမှုတွေကိုလည်းသူကရင်ဆိုင်ခဲ့ရပါတယ်သူမကွယ်လွန်ခင်ညမန်ဖစ်မြို့ကလူမဲခရီးယန်ကျောင်းမှာစကားပြောနေတဲ့အချိန်တွင်ပြည်သူ့အခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန်ဒီယယ်တွေရင်ဆိုင်နေရတာကိုသူသိတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်အသက်ရှည်ရှည်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေဒန်းတူအခွင့်အရေးရတဲ့နေ့ကိုသူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းသူကပြောသွားသေးတာပါ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမစိုးရိမ်ပါဘူးဘသူကိုမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့ဒေါက်တာမာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James Alray ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်အမေရိကန်လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှမတူအောင်အသေးအချာအားစိုက်စီစဉ်ဆောင်ရွက်ခဲ့တာပါ
ရီကိုတနစီပြည်နယ်ကိုပြန်ခေါ်လာခဲ့ပြီးစွဲချက်တင်တာမှာအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာသူဟာအပြစ်မရှိတဲ့အကြောင်းနဲ့မတရားဆွဆွဲခံရသူဖြစ်ကြောင်းပြောင်းလဲပြောဆိုခဲ့ပါတယ်။အခုနှစ်ပိုင်းတွင်မှာတော့ဒေါက်တာကင်းလှုပ်ကြံတပ်ဖြတ်မှုကိုရီတယောက်တည်းကသာလှုပ်တာမဟုတ်ဘူးလို့ဒေါက်တာကင်းရဲ့မိသားစုတွေကပြောပါတယ်။1998ခုနှစ်မှာအသက်ရောဂါကြောင့် James R. Ray ဟာထောင်ထဲမှာပဲသေဆုံးခဲ့ပြီးနောက်ဆုံးအချိန်ထိသူ့မှာအပြစ်မရှိကြောင်းကိုပြောဆိုသွားခဲ့ပါတယ
်။ဒေါက်တာမာတင်လူသာကင်းရဲ့ထူးခြားတဲ့ဆောင်ရွက်ချက်တွေကြောင့်ဇန်နဝါရီလ15ရက်နေ့မှာဖွားမြင်တဲ့သူကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလတတိယပတ်ရဲ့တနင်္လာနေ့တိုင်းကိုသူ့ရဲ့အထိတ်မှတ်အားလိုက်ရဲ့အဖြစ်နဲ့သတ်မှတ်ဖို့1983ခုနှစ်မှာသမ္မတရော်နယ်ရေဂင်ကလက်မှတ်ရေးထိုးပြထိုင်ခဲ့ပါတယ်။
အမေရိကန်နိုင်ငံသားတွေရက်ရွာလုပ်ငန်းတွေမှာပါဝင်ဖို့အားပေးတဲ့အနေနဲ့မစ္စတာကင်းအားလိုက်ရက်ကိုနိုင်ငံမှာအများပြည်သူအကျိုးဆောင်ရွက်တဲ့နေ့အဖြစ်နဲ့1994ခုနှစ်မှာလွှတ်တော်ကသတ်မှတ်လိုက်ပါတယ
်။ဒီတစ်ခါတော့အမေရိကန်သမိုင်းမှာထင်ရှားတဲ့စစ်သည်တဦးအကြောင်းကိုပြောပြပေးလိုပါတယ်ခင်ဗျာ
။ဘယ်သူများလဲကိုအောင်ရေ
။အမေရိကန်ကြီးတဲ့ဗိုလ်ချုပ်ကြီးဒေါက်ဂလတ်စ်မက်အာသာပါ။သူဟာဧပြီလ5ရက်1964ခုနှစ်ဝါရှင်တန်ဒီစီမှာနာတာရှည်ယောဂါနဲ့အသက်84နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။သူရဲ့ကောင်းစစ်တီတူဖြစ်တာကြောင့်နယူးယောက်ကဝက်စ်ပွိုင်းစစ်တပ်သူကိုသူ့ရဲ့ရုပ်ကလပ်တည်ဆောင်သွားပြီးဘိုလောင်းတွေကလေးပြူခဲ့ပါတယ်။အဲဒီနောက်ဝါရှင်တန်ဒီစီကလွှတ်တော်ပင်မအစအဦးစီကိုပြန်တည်ဆောင်လာပြီးတော့ဂါရဝပြုခဲ့ကြပါတယ်။နိုင်ငံကုံဆောင်ပုဂ္ဂိုလ်တချို့ကသာအခုလိုမျိုးအလေးအမြတ်ပြုတာလည်းဖြစ်ပါတယ်။
ဗိုလ်ချုပ်ကြီးမက်အာသာဟာပထမကမ္ဘာစစ်အတွင်းမှာလည်းတရဲကောင်းတဦးဖြစ်ခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာသူကဂျပန်ကိုအနိုင်တိုက်နိုင်ခဲ့တဲ့မဟာမိတ်ပစိဖိတ်အုပ်စုကိုကြီးကြပ်ကွပ်ခဲ့တာပါ1950ခုနှစ်တုန်းကဆိုရင်လေကုလသမဂ္ဂတပ်တွေကိုရီးယားစစ်ပွဲကနေပြန်ပြီးတော့ဆုတ်ခွာတာမှာသူကဦးဆောင်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်တပ်တွေရဲ့ရင်ဆိုင်တိုက်ရတဲ့အောင်ပွဲရတပ်တွေကိုလည်းသူကပဲကြီးကြပ်ကွပ်ခဲ့တာပါ
1950ခုနှစ်မှာတော့ကိုရီးယားနိုင်ငံအပေါ်ကျင့်သုံးတဲ့အမေရိကန်အစိုးရရဲ့စီးရေးမူဝါဒကိုသူဟာလူသိရှင်ကြားမေးခွန်းထုတ်ခဲ့တာကြောင့်သမ္မတဟယ်ရီထရူမန်ကဗိုလ်ချုပ်ကြီးမက်အာသာကိုယာရုကနေဖယ်ရှားခဲ့ပါတယ်။အဲဒီအချိန်ကသူဟာကွန်မြူနတီရုပ်ပြည်ကိုဝင်ရောက်သိမ်းပိုက်ဖို့ကိုလည်းစဉ်းစားခဲ့မှုပါတယ်။
အမေရိကန်ပြည်ထောင်စုကိုဗိုလ်ချုပ်ကြီးမက်အာသာပြန်ရောက်လာခဲ့ပြီးတဲ့နောက်လူတော်တော်များများရဲ့အမြင်မှာသူကတရဲကောင်းစစ်သည်တယောက်ဖြစ်နေခဲ့ပါတယ်။ဒါပေမဲ့လည်းပွန့်ပွန့်လင်းလင်းပြောဆိုဝေဖန်တတ်သူတဦးအဖြစ်အသက်ထက်ဆုံးနေထိုင်သွားခဲ့ပါတယ
်။အခုတခါတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ဂျာမနီကိုစစ်ကျင်ညာတဲ့အကြောင်းမှာ1918ခုနှစ်ဧပြီလ6ရက်နေ့မှာအခုလိုဂျာမနီအပေါ်စစ်ကျင်ညာဖို့အမေရိကန်လွှတ်တော်ကခွင့်ပြုပေးခဲ့တာပါ။ဒီလိုဆုံးဖြတ်ချက်ချပေးဖို့အောက်လွှတ်တော်မှဆိုရင်လည်းတနေကုန်ဆွေးနွေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုအထက်လွှတ်တော်က82မဲ6မဲနဲ့အတူပြုနိုင်ခဲ့ပြီးအောက်လွှတ်တော်မှာတော့ထောက်ခံမဲ383မဲနဲ့ကန့်ကွက်မဲ50နဲ့အတူပြုပေးခဲ့ပါတယ
်။အဲဒီအချိန်ကသမ္မတဝူဒရိုးဝီလ်ဆင်ကမဲမခွဲခင်4ရက်လောက်အလိုလွှတ်တော်စီကိုစာရေးပြီးချိန်ကလေးကအခုလိုဆုံးဖြတ်ချက်မျိုးအတူပြုပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။1916ခုနှစ်ဒုတိယကျော်သမ္မတသက်တမ်းရှင်ပြိုင်တဲ့အချိန်မှာသူ့ရဲ့ဆောင်ဘုတ်ကတော့စစ်ပွဲတွေနဲ့ကင်းရှင်းစေရမယ်ဆိုပေမဲ့ဒီမိုကရေစီအတွက်ကမ္ဘာကြီးဟာလုံခြုံစိတ်ချဖို့လိုတယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်။စစ်ပွဲကိုထောက်ခံတဲ့ Over There တချင်းကို George M. Koha ကရေးသားခဲ့ပြီးအဲ့ဒီတချင်းဟာအမျိုးသားရေးတချင်းတစ်ပုဒ်ဖြစ်လာခဲ့ပါတယ်ရှင်။
Johnny, get your gun. Back in on the run. Yeah, I'm calling you and me. Every heart of liberty. Hurry right away, no delay, go today. Make your daddy glad who have had such a lad. Tell your sweetheart not to find to be prouder boys in The boys are coming, the boys are coming, the drum roll coming everywhere. So prepare, say a prayer, send the water.
ပထမကမ္ဘာစစ်အတွင်းအလှည့်ပြောင်းတရက်ဖြစ်ဖို့အတွက်အမေရိကန်ကကူညီဆောင်ရွက်ခဲ့ပြီးစစ်ပွဲတွေကိုရပ်ပစ်နိုင်ဖို့အဆုံးသတ်စစ်ပွဲနဲ့အတူအမေရိကန်ရဲ့မဟာမိတ်တွေ1918ခုနှစ်နိုဝင်ဘာမှာအောင်မြင်မှုတွေရရှိခဲ့ပါတယ်ခင်ဗျာ
။သုတဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ internet ဆာမင်နာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ခြင်းနဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ခင်ဗျာ။
အ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။မလဆယ်ရည်နှစ်ကလေဗရန်မြို့မှာចောင်းသားတပိတ်ကိုနှိမ်နှင်းပြီးတဲ့နောက်ဖမ်းဆီးထားသူ80ကျော်ကိုမြန်မာအစိုးရကတရားစွဲဆိုထားပါတယ်။ငင်းကျန်းတဲ့ဆန္ဒပြပွဲတွေသတင်းပတ်တော်ကြားဖြစ်ပြီးတဲ့နောက်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားအလွန်ကျွံတုံးပြီးဖြိုခွဲလိုက်တာပါ။ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ကဖွဲ့ဝင်အများစုဖြစ်တဲ့ဆန္ဒပြចောင်းသားတွေဟာစက်တင်ဘာလမှာလွှတ်တော်ကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုပြုပြင်ပြောင်းလဲပေးဖို့တောင်းဆိုပြီးမန္တလေးကနေရန်ကုန်အထိလမ်းလျှောက်ကြည့်တက်ဖို့စီစဉ်ခဲ့တာပါ။အဲ့ဒီဥပဒေကပညာရေးလွတ်လပ်ခွင့်ကိုဖိနှိပ်တဲ့ဥပဒေလို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြသူတွေနဲ့တာဝန်ရှိသူတွေအကြားသဘောတူညီချက်တစ်ခုရခဲ့သေးပြီးတော့ငင်းငင်းချမ်းချမ်းပြီးသွားမယ့်အခြေအနေရှိခဲ့ပါသေးတယ်။ဒါပေမဲ့လေဗရန်မှာထိတ်တိတ်ဖြစ်ပြီးတဲ့နောက်ចောင်းသားတွေ၊တန်ဃာတော်တွေနဲ့သတင်းသမားတွေအပါအဝင်ဆန္ဒပြသူ128ယောက်အဖမ်းခံရပါတယ်။အဲ့ဒီနေရာမှာရှိနေတဲ့ចောင်းသားကောင်းဆောင်အများပြားကိုလည်းအစိုးရကဖမ်းဝရမ်းထုတ်ခဲ့ပြီးအဲ့ဒီထဲကတယောက်ထက်မနည်းအဖမ်းခံထားရပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်စေဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ပြီးထောက်ခံစေပါဒါပေမဲ့ငင်းချမ်းတဲ့ဆန္ဒပြသူတွေကိုရာဇဝတ်ပစ်မှုတွေနဲ့ဆွဲချက်တင်တဲ့ပေါ်အထူးစိုးရိမ်ပါတယ်ငင်းချမ်းစွာစုဝေးခွင့်ကိုအသုံးပြုတာကြောင့်ဖမ်းဆီးခံထားရသူအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုပါတယ်ဒီចောင်းသားတွေကတော့မကမြန်မာနိုင်ငံအချင်းထောင်တွေထဲမှာအဖမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးတော့လေအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပါတယ်။အရေးပဲအုပ်ချုပ်ရေးအောက်မှာပေါ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာမြန်မာအစိုးရအနေနဲ့တိုးတက်မှုတွေရထားပါတယ်။ဒီတော့တွင်မတ်လ9ရက်နေ့ကရန်ကုန်မှာနဲ့မတ်လ10ရက်နေ့ကလေဗရန်မှာဖြစ်ပျက်ခဲ့တာတွေအပါအဝင်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားအလွန်အကျွံသုံးနှိမ်နင်းတာဟာပြန်လည်တင်းမြစ်ရေးဂျိုးပန်းချက်တွေကိုထိခိုက်စေပြီးမြန်မာအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအပြန်အလှန်ယုံကြည်မှုရောပါပျောက်ကွယ်စေပါတယ်။ဒီအခြေအနေကနေဘယ်လိုရှေ့ဆက်သွားမလဲဆိုတဲ့အပေါ်မြန်မာအစိုးရနဲ့လူလူရဲ့ဆုံးဖြတ်ချက်ကအဲ့ဒီအဖြစ်အပျက်တွေကြောင့်နိုင်ငံဟာနောက်ပြန်ဆုတ်သွားမလားဒါမှမဟုတ်ရှေ့ဆက်သွားဖို့အတွက်အခွင့်အလမ်းတစ်ခုဖြစ်မလားဆိုတာကိုစမ်းစစ်ပေးပါလိမ့်မယ်။ပွင့်လင်းမြင်သာမှုတာဝန်ခံမှုနဲ့တရားမျှတမှုတို့ဟာမြန်မာအစိုးရကပြောထားတဲ့လူမှုတည်ငြိမ်ရေး၊ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဆိုင်ရာညီမှန်းချက်တွေအောင်မြင်စေဖို့အထူးအရေးပါပါတယ်။မတ်လ9ရက်နဲ့10ရက်နေ့တွေကအဖြစ်အပျက်တွေကိုဖယ်မလိုက်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတိုက်တွန်းပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ပြီးအင်အားအလွန်ကျွံသုံးခဲ့တဲ့လူဆောင်ရွေးတပ်ဖွဲ့တွေအပါအဝင်အကြမ်းဖက်နှိမ်နင်းမှုမှာပါဝင်သူတွေအားလုံးတာဝန်ခံမှုရှိအောင်လှုပ်ဆောင်ရမှာဖြစ်ပါတယ်
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှိတို့အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းအသိပေးအပ်ပါရခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရကနေ9နိုင်အထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
အင်းဒီချင်းဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့ Al-Shabaab Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုကင်ညာအစိုးရကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။ကင်ညာနိုင်ငံအတွင်းကတက္ကသိုလ်တစ်ခုကိုဆိုမာလီယာအခြေဆိုင် Al-Shabaab အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း148ဦးသေဆုံးပြီးရက်ပိုင်းအကြာမှာအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံမှာကွာလာလမ်ပူမြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ကြံစီနေတဲ့ဆွေဆွဆွေချက်တွေနဲ့စီးရီးယားနိုင်ငံကပြန်လာသူ18ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတနင်္ဂနွေနေ့မှာဖမ်းဆီးခဲ့တယ်လို့မလေးရှားရဲချုပ်ကပြောပေမဲ့သူတို့နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ကြီးညာခြင်းမရှိပါဘူး။ကျန်တဲ့အချက်အလက်တွေကိုနောက်ပိုင်းမှာကြီးညာမယ်အကြောင်းရဲချုပ်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်တည်ဆုံခဲ့ရတဲ့ Ferry Sewol မနစ်ကနှိမ့်မြုပ်သွားခဲ့ရတာကကျန်ရစ်သူမိသားစုဝင်တွေရဲ့ဝမ်းနဲ့ကြေကွဲစွာတောင်းဆိုချက်တွေအရအဲ့ဒီတင်မောကိုပြန်လည်ဆေးယူဖို့စဉ်းစားနေကြောင်းတောင်ကိုရီးယားသမ္မတပတ်ချုံဟေးကပြောပါတယ်။အခုချိန်ထိပျောက်ဆုံးနေတဲ့တည်သေးတဲ့တည်ဆုံသူတွေမိသားစုဝင်တွေရဲ့တောင်းဆိုချက်အရကျွမ်းကျင်သူတွေရဲ့အကြံဉာဏ်ရယူပြီးတင်မောက်ကိုပြန်လည်ဆယ်ယူမှာဖြစ်တယ်လို့သမ္မတကပြောပါတယ်။ Boston Marathon အပြည့်ပြောင်ပွဲကိုဘုံခွဲခဲ့သူ Joseph Zanayev ရဲ့အမှုအတွေ့အစိုးရရှေ့နေတဲ့တရားခဏ်ရှေ့နေတဲ့ဖက်စလုံးကနောက်ဆုံးရှောက်လွှဲချက်တွေကိုပေးခဲ့ကြပြီးဖြစ်ပါတယ
်။တရင်အချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုက Mac Engine 9ဖြစ်ပြီးတော့အတမိုင်းဆိုင်ရာ Engineer ကတော့ Zahara Abu Said ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပေးပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းလိုမီတာ16 19နဲ့25တို့ကနေဖမ်းယူနှမ်းဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ရှိကြောင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.